ဘာညာတန်ပေးဝေခြင်းမိမိတို့အတွက်လည်းနိဗ္ဗာန်ဆင်းရဲခက်တဲ့ချုပ်ကြီးရဲ့နိဗ္ဗာန်ကိုကြည်မှန်ပြီးတော့ကြည်စက်ချမှုပြုလုပ်ခြင်းဒီအဓိကကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာကုသိုလ်နဲ့ဆက်ပြီးတော့ဝမ်းမြောက်ဝမ်းသာနမောဒနာတရားနာယူကြပါမယ်ယနေ့သာသနာတော်နှစ်2550ခုနှစ်ကောဇာတက္ကရာ1369ခုနှစ်ဒုတိယဝါဆိုလဇန်9ရက်ခရစ်နှစ်2008ခုနှစ်ဇူလိုင်လ23ရက်တနင်္လာနေ့မှာစကိုင်းတောင်တို့မြတ်စွာကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မှာနေထိုင်ကြတဲ့ဦးအောင်ဝေကိုအောင်မြင်တန်းကိုသိန်းသေးအောင်ကိုစန်းထွန်းဦးကိုသိန်းထိုက်တငယ်ချင်းတစုများဖြစ်ပါသည်တငယ်ချင်းများစုပေါင်းပြီးတော့မြတ်စွာဘုရားကျောင်းတိုင်တန်ဃာတော်ပါတရား80ကျော်တို့အားမွန်မြတ်သောခဲဝဲဘောဇဉ်ဆွမ်းများဆက်ကပ်တည်တန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဝါဇုသင်္ကန်းဖြစ်တဲ့တတိတိုင်းရဲ့တနက်သုံးလက်သင်္ကန်းဒီစုံ60စုံနဲ့မျက်နှာသုတ်ပေါ်အကြီးချဲတဲ့တူတန်းခြင်းကိုယ်သိတိုင်းမပြုစုနေမိသားစုတို့ကသံဃာတော်ရှင်မြတ်များနေ့စဉ်နေ့စဉ်အာဟာရထောက်ပံ့ဖြစ်ဖို့အတွက်အာလုပိတ္တချင်းတရား20နဲ့ခရမ်းညင်ဒီ3တက်တာလူတန်းချင်းဆိုတဲ့ကုသိုလ်ကောင်းကောင်းများကိုစုပေါင်းပြီးတော့လာရောက်ပြုကြပါတယ်။ယနေ့တငယ်ချင်းတစုလာရောက်ပြီးတော့ပြုတဲ့ကုသိုလ်ရဲ့ကုသိုလ်ဒါနပွဲမှာပါတရားဟောပေးမယ်လေဆိုတော့ဖရာရှင်နာထပိန်ပတိကိုဟောကြားတော်မူခဲ့တဲ့ပတ္တကံမတုတ်တံကိုအခြေခံပြီးတော့မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ကောင်းစီနဲ့ဘုန်းကြီးဟောပေးပါမယ်မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ဒီတရားကိုနာယူလိုက်လို့ရှိရင်မြင့်မြတ်တဲ့ဘဝမျိုးဆိုတာဘယ်လိုဘဝမျိုးကိုခေါ်တယ်ဘယ်အချက်လက်တွေနဲ့ပြည့်စုံတာကိုမြင့်မြတ်တဲ့ဘဝပိုင်ရှင်လို့ခေါ်ရတယ်ဒီလိုမြင့်မြတ်တဲ့ဘဝပိုင်ရှင်ရောက်ဖို့အတွက်ဘုရားရှင်ကိုယ်တော်မြတ်ကကျင့်သုံးဆောက်တည်ရမယ့်နည်းလမ်းဘယ်နှမျိုးဟောခဲ့တယ်လဲဆိုပြီးတော့အကြောင်းနဲ့အကျိုးနဲ့တွဲပြီးတော့မြတ်စွာဘုရားကနာတပင်တည်းကိုဟောကြားတော်မူခဲ့တဲ့အတိုင်းဘုန်းကြီးကနားလည်အောင်ဟောကြားပေးပါမယ်ဘုရားရှင်ရဲ့တရားတော်ကအကြောင်းအကျိုးရဲ့အတွဲဆက်နေပါတယ်အကျိုးတရားတွေမှန်နေရအကြောင်းမရှိပဲဖြစ်ပါဘူးခုလည်းပဲဘုရားရှင်ကိုယ်တော်မြတ်ကနာထပိန်တတိဟာတောတပံတော်မှန်နေတဲ့အရိယသာဝကတော်မှန်နေတဲ့လူဘဝထဲမှာသားတွေသမီးတွေနဲ့ဇနီးတွေနဲ့နေတဲ့ကုသိုလ်ကောင်းမှုပြုပြီးတော့ကြောင်းတော်ကြီးဖြစ်နေနေတော့လူတွေနဲ့ထိုက်တန်တဲ့နင်းမြတ်တဲ့ဘဝပုံစံတစ်ခုကိုဟောကြားပေးလိုက်ခြင်းဖြစ်တယ်ဘုရားအဲ့ဒီလိုနင်းမြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်ကျင်ပါပြီဆိုလို့ရှိရင်ကျင့်သုံးရမယ့်နေလန်လေးတွေကိုလည်းမြတ်စွာဘုရားကဟောကြားလိုက်တယ်။အဲ့ဒီတရားကိုပဲဘုန်းကြီးကမြင့်မြတ်သောဘဝတစ်ခုကိုပိုင်ဆိုင်မြင့်မြတ်သောဘဝတစ်ခုကိုတည်ဆောက်ခြင်းဆိုတဲ့ကောင်းကြီးနဲ့ဟောပေးပါမယ်။အထာဂောအနာထပိန်ဒီကိုယေနဘဂဝါတေနုပတင်ဓမိဥပတင်ဓမိတဝါဘဂဝန္တံပြီဝါတေတဝါဧကမန္တဏိတိတိဧကမန္တန်ဤတိန်ဏံကိုအနာထပိဋိကံကပတိံဘဂဝါဣဒတဝောစာတဲ့ခါတော်တော်ဘုရားရှင်ကိုယ်တော်မြတ်ကနာထပိဋိတိသိမ်းပေါင်း9400ခန့်လောက်အဲ့ဒီဖြစ်ငွေကြေးနဲ့ကုန်ကြခံပြီးတိဆောက်ထားတယ်ဇေတဝန်ကျောင်းတော်တရင်သုံးတဲ့အချိန်ပေါ့နာထပိဋိတိရလည်းဒီနေ့မှနှစ်ချိန်မြတ်စွာဘုရားကိုစီကတ်လေးရှိတယ်မနေ့တည်းညနေတည်းမနေ့ကဖြစ်ခဲ့လို့ရှိရင်လည်းစားစရာတောက်စရာလေးတွေပါသွားတယ်ကိုရင်လေးတွေအတွက်သူကကိုရင်လေးတွေကသာသနာမျိုးဆက်စ်ဆိုတာနာတပိန်တတိဟာခံယူထားပုံရပါဘူးဒါကြောင့်မို့ကိုရင်လေးတွေပေါ်မှာအထင်မသေးပဲနဲ့စားစရာတောက်စရာလေးတွေနဲ့ယူပြီးတော့ခင်ခင်မင်မင်ရင်းရင်းနှီးနှီးနဲ့ချီမြှောက်လို့ရှိတယ်ညနေခါမှာဆိုလို့ရှိရင်ပန်းနေနဲ့ဒါတွေယူပြီးတော့မြတ်စွာဘုရားကြောင်းသွားတယ်သွားပြီးတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ကိုထီချင်းကြီး၅ပါးနဲ့ကြာကြာနာနာဝတ်ချပြီးတော့ဘုရားရှင်နဲ့မမြင်လွန်းတဲ့နေရာဘုရားရှင်နဲ့ဒိညာမကြတဲ့နေရာစတဲ့အပြစ်၆တွယ်ကျင်လွတ်တဲ့ရက်မှာထိုင်လေးရှိတယ်ကိုလေးစားတဲ့ပုဂ္ဂိုလ်ရဲ့အမြင့်မှာကိုလေးစားတဲ့ပုဂ္ဂိုလ်ရဲ့လင်ညာရက်မှာဒီလိုမထိုင်လို့ရတဲ့စာပေမှာဖွင့်ပြတယ်ကျင်ကြည်တဲ့ပုဂ္ဂိုလ်ရဲ့အပြုမှုဒီလိုပဲနတ်တပင်တတိယတနေ့မှာအဲ့ဒီလိုပဲမြတ်စွာဘုရားတန်တနေ့နှစ်ခေါက်သွားနေကြတယ်။အဲဒီတော့မြတ်စွာဘုရားတန်ရောက်တဲ့အခါမှာရှစ်ခုပြီးတော့ထိုင်လိုက်တဲ့အချိန်မြတ်စွာဘုရားက ခုပတ္တဓမ္မသုတ်တံတို့အမည်ရတဲ့ထဲကမြင့်မြတ်သောဘုရားတစ်ခုကိုတိဆောက်ခြင်းဆိုတဲ့ဒီတရားကိုဟောကြားပေးလိုက်တယ်ပေါ့ဘာဖြစ်လို့မြတ်စွာဘုရားကနာတပင်တတိယမလျှောက်ခြင်းနဲ့ဘာလို့ဟောရတာလဲဆိုတော့နာတပင်တတိယအာနာတက်တဲ့သူမေးလို့သူကဟောခိုင်းလို့မြတ်စွာဘုရားဟောလို့ချင်းမြတ်စွာဘုရားပြန်မရှာလိမ့်မယ်ဆိုပြီးတော့ဘယ်တော့မှပြဿနာမေးလို့မရှိဘူးဘယ်တော့မှလည်းတရားဟောခိုင်းနိုင်မရှိဘူးအဲ့တော့မြတ်စွာဘုရားကဖျားဖြစ်လာတာကိုကသူတစ်ပါးအသိဉာဏ်နဲ့ဖြန့်ဝေဖို့သူတစ်ပါးတွေအတွက်အသိဉာဏ်ဖြန့်ဝေဖို့လိမ္မာရင်ကျေးဖို့ကဲတင်ဖို့အတွက်ဖြစ်လာတာဆိုတော့နာတပင်တည်းရောက်လာတော့နာတပင်တည်းရဲ့စိတ်သက်ကိုလည်းပဲသိနေတော့မြတ်စွာဘုရားအမေးတောင်မတောင်းသူကိုယ်တိုင်ပဲနာတပင်တည်းရောက်လာပြီဆိုရင်အများစုကကိုယ်တော်တိုင်ပဲမြတ်စွာဘုရားကချီးမြှောက်တဲ့အနေနဲ့တတိမေးရင်နဲ့မမေးရင်တရားဟောတော့တာပဲ။ဘာဖြစ်လို့လဲဆိုတော့တတိနားလည်စေခြင်းလို့အသိဉာဏ်တိုးတက်စေခြင်းလို့ပါပဲ။ဒီနေ့လည်းမြတ်စွာဘုရားကအဲ့ဒီတတိကိုဟောလိုက်တယ်သတ္တရောမိဂာပဋိဓမ္မာအိဋ္ဌာကန္တာမနာပါဒုံလဘလောကသမေဂာပတိနာထပိံတတိလောကေသတ္တလောက၌အိဋ္ဌာလူရှိအကုန်သောကန္တာနှစ်တမျက်နှာအကုန်သောမနာပါစိတ်နှလုံးကိုတိုးပွားစေတတ်ကုန်သောဒုံလဘရနိုင်ကြကုန်သောဓမ္မာအကျိုးတရားတို့သည်အိမေသတ္တရောဤလေးမျိုးတို့ပင်သည်တတိတဲ့လောကမှာသိပြီတော့အလိုရှိစရာကောင်းတဲ့လောကကြီးထဲမှာနှစ်သက်မြင်လို့စရာကောင်းတဲ့ကိုယ့်ရဲ့စိတ်နှလုံးကိုတွေးတိုင်းမြင်တိုင်းစိတ်နှလုံးချမ်းသာစေတတ်တဲ့တရားတွေလေးမျိုးရှိတယ်ဒါပေမဲ့လို့လူတိုင်းလူတိုင်းနှစ်သက်မြင်လို့လူတိုင်းလူတိုင်းဓာတ်တွေကိုရရှိတဲ့အခါမြင်ရတဲ့အခါမှာစိတ်နှလုံးကိုတိုးပွားစေတတ်တဲ့ဆိုပေမဲ့လို့တဲ့သိပြီတော့လည်းပဲရခဲ့ပါတယ်လူတိုင်းမရနိုင်ပါဘူးတဲ့ဒါကြောင့်မြတ်စွာဘုရားကလူတိုင်းလူတိုင်းလူချင်းနှစ်သက်မြင်လို့ပြီးတော့လူတိုင်းမရနိုင်တဲ့အကျိုးတရားတွေဆိုတာ၄မျိုး၄စားရှိတယ်လို့မြတ်စွာဘုရားကနာထပင်တတိကိုဒီတရားဉာဏ်ပြောလိုက်တယ်။အဲ့တော့လူတိုင်းလူတိုင်းလူချင်းနှစ်သက်တယ်ဒါပေမဲ့လူတိုင်းမရနိုင်ဘူးဆိုတော့ဒီတရားပိုင်ဆိုင်တဲ့ပုဂ္ဂိုလ်ဟာမြင့်မြတ်သောဘဝပိုင်ဆိုင်လို့ဒီလိုသုံးသပ်လို့ရတယ်မြင့်မြတ်တဲ့ဘဝပိုင်ရှင်ဖြစ်ချင်ပါတယ်ဆိုရင်လူတိုင်းလူချင်းပြီးတော့လူချင်းတိုင်းမရနိုင်တဲ့တရားတွေပါနဲ့ပြည့်စုံရမယ်လို့အဓိကအားဖြင့်ဒီလိုပဲနားလည်ရမယ်အဲ့တော့မြတ်စွာဘုရားကလူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့ရနိုင်ခဲ့တဲ့တရားလေးမျိုးဆိုတာဘာလဲလို့ဆက်ပြီးတော့ဟောသွားတဲ့အခါမှာဘောဂိလတ္တသာဓမ္မေနယတန်လတ္တသာညာတိသာဥပိ္ပဇာယေဟိစီရံဒီဝိတဝါဒီကမာယုံပါလိတဝါကာယတပိဒါပရံမရဏသူတိန်တကံလောကဥပပိဇာမိတဲ့ဒီလေးချက်ကိုဟောလိုက်ဗမာလူဘာပြောတာလဲဆိုတော့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားရနိုင်ခဲ့တဲ့တရားဒီလိုလူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ဘဝပိုင်ရှင်ဖြစ်သွားတယ်မြင့်မြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်တယ်ဆိုတော့နံပါတ်၁ဘယ်တရားလဲလို့မေးဘောဂိတ္တသဟဓမ္မေနသာဓမ္မေနအကြောင်းတရားနဲ့တကောဘောဂိစည်းစိမ်ဥစ္စာတို့ကိုလက်ထားရပြီတဲ့စည်းစိမ်ဥစ္စာတွေပိုင်ဆိုင်တာလည်းပဲလူတိုင်းလူချင်းကြလူတိုင်းမရနိုင်ပါဘူးတဲ့ဒါမှမဟုတ်ဘလို့နည်းနဲ့ပိုင်ဆိုင်တာလုံးလို့မေးတဲ့ကမြတ်စွာဘုရားသဟဓမ္မေနတဲ့အကြောင်းတရားနဲ့တကောတရားတစ်ထည့်ရတဲ့ပစ္စည်းကိုပြောတာအဲ့တော့စည်းစိမ်ဥစ္စာပိုင်ဆိုင်တယ်တရားတစ်ဖြင့်လည်းပဲရှားဖွေရတယ်ဆိုလို့ရှိရင်ဒီမျိုးသားသတ္တမိဟာလူတိုင်းဖြစ်တဲ့မြင်လို့ပြီးတော့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့တရားပိုင်ဆိုင်တဲ့အတွက်မြင့်မြတ်သောဘုရားပိုင်ဆိုင်ဖြစ်ဖို့အတွက်တစိမ့်ဒေတာအဖြစ်တော့ပြည့်စုံသွားတယ်အရေးတော့မကြီးဘူးပေါ့အဲ့တော့ပြောင်းပြန်ပြန်လိုက်ပေါ့တရားတစ်ဖြင့်မဟုတ်ဘဲနဲ့သူတစ်ပါးမျက်ရည်ကြီးငယ်ကြမှရလာတဲ့ပစ္စည်းသူတစ်ပါးပုံမှာမတရားနည်းနဲ့ရှာဖွေပြီးတော့လိမ်ညာပြီးမှကြားလာတဲ့ပစ္စည်းလူတိုင်းသဘောကျတာဆိုပစ္စည်းတော့သဘောကျကောင်းကြ။ရှာနည်းတော့ပညာရှင်သူတော်ကောင်းတွေဆက်ဆုပ်ပါတယ်။ဖျားကြတဲ့သူတော်ကောင်းတွေကရှာပေါ်မျက်ပေါက်ပြီးသေခြင်းသေပြီးမတရားနည်းနဲ့မလုပ်ဘူးဆိုတဲ့မိစ္ဆာဇီဝကအမြဲတမ်းရှောင်ကြဉ်နေရှိပါတယ်။မြတ်စွာဘုရားစကားနားထောင်တဲ့မြတ်စွာဘုရားကိုတကယ်ကြည်ညိုတဲ့ဗုဒ္ဓဘာသာဝင်တွေလည်းပဲမတရားတစ်ဖြစ်ဘယ်တော့မှမလုပ်ပါဘူး။ ဒါကြောင့်မို့ဒီမြတ်စွာဘုရားကစည်းစိမ်ဥစ္စာတွေလည်းပိုင်ဆိုင်နေတရားသဖြင့်လည်းရှားဖွေရတယ်ပုံရောက်ပုံဝဲလုပ်ပြီးတော့တရားသဖြင့်ရှားဖွေရတယ်တောင်းတလုပ်ပြီးတော့တရားသဖြင့်ရှားဖွေရတယ်အဲ့ဒီလိုတရားသဖြင့်ရှားဖွေရတယ်သူတစ်ပါးပေါ်မတရားနဲ့လိမ်ညာခိုးဝှက်ပြီးတော့ရတာမဟုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာမြင့်မြတ်သောဘုရားပိုင်ဆိုင်ဖြစ်ဖို့အတွက်ဒရဇိတိတာအချင်းပြည့်စုံတယ်လို့ဒီလိုသတ်မှတ်တယ်ပေါ့နောက်ဒုတိယချက်ကပါလဲဆိုတော့ယတံလတ္တသဟညာတိဟိသဟဘောဂိသဟဥပိ္ပဇာယိဟိညာတိဟိဆွေမျိုးတို့နှင့်သဟတုတကဝဥပိ္ပဇာယိဟိမိတ်ဆွေတွေနှင့်သဟတုတကဝယတံအချံရံကြိုးစုပ်ကိုလက်ထားရပြီး၍ဒုတိယချက်ကဆွေမျိုးတိုင်းဝိုင်းနဲ့ပြည့်စုံတယ်တဲ့အတိုင်းဝိုင်းကောင်းတဲ့လူချစ်လူခင်ပေါ်တယ်တဲ့စည်းစိမ်ဥစ္စာတော့တချို့ပုဂ္ဂိုလ်တွေကပြည့်စုံပါရဲ့တရားတစ်ဖြင့်တော့ရထားပါရဲ့ဒါပေမဲ့ဘဝမှာသိအထီးကျန်ဆန်လိုက်တာတဲ့ပဝန်းကျင်ကလည်းပဲသူ့ဘောမှာဂယုမဆိုင်သူကလည်းပဝန်းကျင်ဘောမှာဂယုမဆိုင်အားလုံးဘောမှာထီးကျန်ဆန်ပြီးတော့နောက်ဆုံးသာသမီရှိတာတောင်မှသာသမီတွေကကိုယ့်ရဲ့လုပ်ငန်းနဲ့ကိုယ်ပြစ်ထားကြတယ်မေတ္တာဆိုတာဘာမှနားလည်ခွင့်မရတဲ့ပုဂ္ဂိုလ်မျိုးဟာလည်းပဲလူတိုင်းမဖြစ်ချင်ပါဘူးတဲ့ပစ္စည်းဥစ္စာရှိတယ်လို့ဇနီးမယားတမီးသားနဲ့ဆွေမျိုးတိုင်တိုင်ဝိုင်းဝိုင်းနဲ့တရားတစ်ဖြင့်ချစ်ခင်မြတ်လို့တဲ့ပုံကိုယ်တွေနဲ့နေရတာလည်းပဲဒါလည်းပဲလူတိုင်းတို့ဆိုပြီးတော့လူတိုင်းမရနိုင်တဲ့တရားဒီလိုအချိန်ရနဲ့ပြည့်စုံပြီးတော့နောက်ဆုံးအိမ်အောင်မရှိရင်နေပြီပေါ့ပဝန်းကျင်ရဲ့သူ့ဘုံမှာမြင်လို့ကြတဲ့လေးစားကြတဲ့ချစ်ခင်ရတဲ့တရားချီးကျန်ဆန်းတယ်လို့မခေါ်ပါဘူးအိမ်အောင်ရှိပြီးတော့သာသမီတွေဘလောက်နဲ့များပါစေဒီပုဂ္ဂိုလ်မျိုးဟာသာသမီတွေရလည်းပဲဖာတိဘာသာနေကြပဝန်းကျင်ရလည်းပဲသူ့ရဲ့စိတ်တက်ကိုမကြိုက်တော့ကင်းကင်းနေကြစည်းစိမ်ပေါ်မှာကြီးကျန်ဆန်းပြီးတော့ဘုရားတရားလည်းပဲမလုတ်တက်နဲ့ဒီလိုနေရတဲ့ဘဝမျိုးဘယ်သူမှမဖြစ်ချင်ဒါကြောင့်မို့အပေါင်းအသင်းတွေမိဘဆွေမျိုးတွေနဲ့တိုင်းတိုင်းဝိုင်းဝိုင်းနဲ့စည်းစိမ်ဥစ္စာနဲ့နေရတယ်အဲ့တော့ဒီလိုပဝန်းကျင်တိုင်းဝိုင်းကောင်းမှုကလည်းပဲလူတိုင်းတောင့်တပြီးတော့လိုချင်ပြီးတော့မြတ်လို့ပြီးတော့လူတိုင်းမရနိုင်တဲ့တရားပါလေမြတ်စွာဘုရားကဒုတိယချက်ကိုဟောတယ်ဒါလည်းပဲပရဏချက်တော့မဟုတ်သေးဘူးပြည့်စုံရင်တော့ကောင်းတယ်မပြည့်စုံရင်ဘာဖြစ်လဲဆိုတော့တရားနဲ့နေနိုင်တော့ဘာမှမဖြစ်ပါဘူးနောက်နံပါတ်3ချက်ကပါတယ်ဆိုတော့စီရံဒီဝိတဝါဒီကမာယုံပါဠိတဝါတဲ့စီရံကြာမြင့်စွာသောကာလပလုံဇီဝိစီရံဒီဝိတဝါအသက်ရှင်၍ဒီကံရှိစွာသောအာယုန်တကူပါဠိတော်အနာယောဂကင်းအောင်ဆောင်ရှောက်နိုင်၏တဲ့အသက်ရှည်ပြီးတော့အနာကင်းတာဟာလည်းပဲဒါလည်းပဲလူတိုင်းမြင်လို့လိုချင်ပြီးတော့လူတိုင်းမြင်နိုင်တဲ့တရားပဲမြတ်စွာဘုရားကအနာတပင်တစ်သေးကိုလူတွေနဲ့တန်တဲ့မြင့်မြတ်တဲ့ဘဝတည်ဆောင်နည်းတစ်ခုကိုဟောကြားနေတာပါနံပါတ်1ကစီစဉ်စီးပွားဥစ္စာတွေဖြစ်တယ်တရားသဖြင့်ဖြစ်တယ်မတရားသဖြင့်သိမ့်ပိုက်တာမဟုတ်ဘူးနံပါတ်1ကပဝန်းကျင်မိဘမိသားစုတွေနဲ့တိုင်တိုင်ဝိုင်းဝိုင်းတချို့ဆိုလို့ချင်းတအိမ်နဲ့နေပြီးတော့ဇနီးမောင်နှံတစ်ယောက်နှစ်ပေါင်းများစွာကြာအောင်စကားမပြောတဲ့ဟာတွေဘုန်းကြီးတို့တွေ့ဘူးပါဒါမျိုးကြီးကျယ်မို့ပဲနဲ့ချစ်ချစ်ဂိတ်ဂိတ်မေတ္တာတရားနဲ့တပည့်တိုင်ဝိုင်းနေနဲ့အားလုံးအိမ်အောင်မရှိရင်နေပြီဘေးကနေပြီးတော့မေတ္တာတက်ဝင်ပြီးတော့တိုင်တိုင်ဝိုင်းဝိုင်းမေတ္တာရဲ့ရောင်ပြန်နေဖက်နေတဲ့မိသားစုတွေဒါလည်းပဲမြင့်မြတ်တဲ့ဘုရားတိဆောက်တဲ့နေရာမှာအစိတ်ပိုင်းတစ်ခုနေနဲ့နည်းနည်းပါးပါးတော့လိုအပ်သေးတာပဲတတိယချက်ကအသက်ရှည်ပြီးတော့နာယောဂကျင်းခြင်းတဲ့တချို့စီပွားဥစ္စာလည်းပြည့်စုံပါရဲ့အချမ်းရည်တွေလည်းပြည့်စုံပါရဲ့အသက်ကလေးတိုလိုက်တာဆိုရင်ဒါလည်းပဲလူတိုင်းမဖြစ်ချင်ပါဘူးအသက်တော့ရှည်ပါရဲ့အနာယောဂတွေရဲ့နှိပ်စက်လိုက်တဲ့အိယာတွေပက်လက်မြဲတမ်းညှိညူနေရတဲ့ဆိုရင်လေဒီဘုရားမျိုးကအပိုင်းဆိုင်ချင်ပါဘူးတဲ့ဘုန်းကြီးတို့ဟိုတုန်းကကြားဦးတယ်ပေါ့တကမာကြီးတယောက်ကတိတ်ပြီးတော့ချမ်းသာတာတိုက်ကြီးပေါ်မှာသားရီသမီးတွေခင်ပွန်းတွေရအားလုံးလူလီသေးမရှိအောင်စောင့်ရှောက်ထားတယ်အဲ့ဒီချိန်မှာတဖက်ဖက်ကလည်းပဲတဖက်နန်းအိမ်ကလည်းပဲတိုက်ဆောက်နေတော့ပယံလေးတွေလက်သမားတွေတချင်းလေးတကြောကြောနဲ့ဆိုးနေကြတယ်ပယံမလေးတယောက်ဆိုလို့ရှိရင်နေပူထဲမှာချွေးတလုံးလုံးနဲ့အင်ကြီးလေးကဖက်ဆုပ်ဆုပ်ခနွန်းနွန်းနဲ့တချင်းလေးတကြောကြောဆိုတော့ဒီတိုက်ကြီးရဲ့တကမာကြီးကဘာတွေးတယ်ဆိုတော့ငါဘဝသူ့ဘဝနဲ့လဲလိုက်ရရင်ကောင်းပါပဲသိသိမှာအကြံပေါ်ဘူးတဲ့။ဘာဖြစ်လို့လဲဆိုတော့သူ့ချင်းရတာချင်းရတာပဲတချင်းလေးဆိုပြီးတော့အလုတ်လုတ်ပြီးတော့သူ့ခန္ဓာကိုယ်သူချမ်းချမ်းသာသာထောင်ရွက်နေတာကိုသိပြီးတော့အားကျသွားတာ။ဒါကြောင့်မို့ဒီနာယောဂါကင်းပြီးတော့အသက်ရှည်ခြင်းဆိုတာလဲဘုရားရှင်ကျောင်းကတထေးတဲ့လူတိုင်းလူချင်းပြီးတော့လူတိုင်းမရနိုင်တဲ့ရခဲ့တဲ့တရားပါပဲ။ဒီတရားဟာလည်းပဲဒ ဒီတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲမိမိတဲ့ဘဝတည်ဆောက်တဲ့နေရာမှာစိတ်ပိုင်းတစ်ခုနဲ့ပြည့်စုံတာပါပဲ။အဲ့တော့ခုပြောခဲ့တဲ့၃ချက်ဟာထိုက်တဲ့လောက်တော့ပြည့်စုံရင်တော့ကောင်းတာပေါ့။လူတိုင်းသဘောကျတယ်။လူတိုင်းစီးပွားဥစ္စာဖြစ်ခြင်းနဲ့လူတိုင်းချမ်းရံတိုင်းဝိုင်းနဲ့စူစူကပ်ကပ်နေကြရတယ်ပေါ့။နောက်ပြီးတော့လူတိုင်းလူတိုင်းနဲ့ကျမ်းမာပြီးတော့အသက်ရှင်ကြရတယ်။ဒါရင်လည်းလို့တဲ့ဒီတရား၃ပါးပြည့်စုံမှမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်မှာလားဆိုတော့ဒီတရားလုံးဝပြည့်စုံရင်ကောင်းတယ်မပြည့်စုံပေမဲ့လို့နောက်ဆုံးအချက်ဖြစ်တဲ့ခုဟောကြားမဲ့မြတ်စွာဘုရားကခုဟောကြားမဲ့တရားပြည့်စုံရင်လည်းဖြစ်တာပါပဲရှေးသုံးချက်ကတော့ပြည့်စုံရင်တော့အကောင်းဆုံးပဲသို့တော်မပြည့်စုံပေမဲ့လို့ဘဝမှာမြင့်မြတ်တဲ့ဘဝတည်ဆောက်သွားတဲ့ပုံစံတွေအများကြီးရှိပါတယ်ဒီတရားသုံးချက်နဲ့မပြည့်စုံပေမဲ့လို့အဲ့တော့အရေးကြီးဆုံးအချက်ချက်ကိုပြောပါမယ်နောက်ဆုံးချက်ဆိုပါလဲဆိုတော့กายตาเถระปรมรณาทุกฏิตักกันโลกังอุปปิสสามิกายตาอุปาริณกขันธาโกหิเถระเป็ดสิจินหุโตมรณะเตยากามปรณะนอกไนทุกฏิทุกฏิจิตโตตักกันอรูปายังสาหิโตตัมปริโตภิญล้นสวาปิสုံโตโลกังณติโลกะตุอุปปิสสามิกะยอกโลหิเยနောက်ဆုံးချက်ကအရေးကြီးဆုံးကဘာလဲဆိုတော့ကိုကဗုဒ္ဓဘာသာဝင်နေဖြစ်နေတော့တမလွန်လောကဆိုတာမဲရတ္တမရတ္တဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်မပြုပါသေးဘူးဆိုလို့ရှိရင်တော့နောက်ဘဝကဗုဒ္ဓဘာသာဝင်ကြီးရဲ့တန်ត្រာကြီးရဲ့ကြံပါလေးတန်ត្រာတွားကိုတွားရပါမယ်အဲ့တော့ဘာဖြစ်တယ်လဲဆိုတော့အဲ့ဒီတန်ត្រာတွားဖို့အတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်တဲ့ကုသိုလ်ပါရမီတွေချီးမှုတယ်မဂ်ဖို့နိဗ္ဗာန်အတွက်ရည်မှန်းပြီးတော့ကုသိုလ်တွေလုပ်တယ်ဒီကုသိုလ်တွေရတယ်မဂ်ဖို့နိဗ္ဗာန်မရသေးရင်သူပတိဘုံဘဝအတွက်ရောက်ဖို့ဖြစ်သွားတယ်အဲ့တော့တမလွန်ဘဝအတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်ဖို့အတွက်အမြဲတမ်းပြင်ဆင်ထားတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးဘဝဟာလည်းလူတိုင်းလိုချင်ပါတယ်တဲ့လူတိုင်းလိုချင်ပြီးတော့လူတိုင်းမရနိုင်တဲ့တရားပါပဲဒါအရေးကြီးဆုံးတရားပါဘုန်းကြီးတို့လည်းပဲသူ့ဘာသာဝင်တဲ့သူတို့သူ့ဘုံနဲ့သူတောင်းတကြတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေရဲ့နိဗ္ဗာန်ဆင်းရဲခက်တဲ့ချုပ်ငင်းရဲ့နိဗ္ဗာန်ကိုတောင်းတကြတယ်လိုချင်ကြတယ်နိဗ္ဗာန်မရောက်မှာကောင်းတဲ့ဘဝမှာကောင်းတဲ့ပါရမီတွေဖြစ်စီကျင်ကြတယ်အဲ့ဒီလိုနောင်ဘဝအတွက်နိဗ္ဗာန်ရောက်ဖို့အတွက်ပြင်ဆင်ပြီးတဲ့ပုဂ္ဂိုလ်မျိုးဖြစ်ဖို့ဟာလည်းပဲလူတိုင်းလူချင်းပြီးတော့လူတိုင်းလူချင်းတလောက်အင်မတန်မှရခဲ့တဲ့တရားဖြစ်တယ်ဒီတရားနဲ့ပြည့်စုံမှာမြင့်မြတ်တဲ့ဘဝပိုင်ဆိုင်တစ်ခုဖြစ်တယ်လို့ဒီလိုသုံးသပ်လို့ရတယ်အဲ့တော့ဒီလေးချက်တွေမှာတရားတစ်ပြင်းစီးပွားဥစ္စာတွေနဲ့ပြည့်စုံတယ်အချမ်းရံသဏီမယသဏီတာအတိုင်းဝိုင်းနေနဲ့ပြည့်စုံတယ်တက်ရှည်ပြီးတော့အနာကင်းတယ်တမလွန်ဘဝအတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေကိုဖြည့်ဆည်းပြီးတော့အယံနဲ့အရှင်နဲ့ပြုပြင်ထားတယ်ပြင်ဆင်ထားတယ်ဒီလေးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်မြင့်မြတ်တဲ့ဘဝကိုပိုင်ဆိုင်ထားတယ်လို့ဒီလိုခေါ်လို့ရပါတယ်အဲ့တော့ရှေ့သုံးချက်မရှိတော့မှနောက်ဆုံးတမလွန်ဘဝအတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေဒါနများများမပြုနိုင်ဘူးဆိုရင်တောက်ရည်ဦးလေးတွေဆွဲထည့်လို့ကိုတက်နိုင်နေတဲ့ဒါနကိုစားမဲ့ထဲရနေပြီးတော့ဆုံလေးတွေဇွန်းနဲ့လောင်းလို့ဒါမျိုးလေးတွေပြင်ဆင်နေတဲ့ကိုကျင်တရားလေးတွေအနှံ့ချင်းဖြူစင်အောင်ကြိုးစားကြတယ်တက်နိုင်နေတဲ့မြတ်စွာဘုရားရဲ့တရားတော်တွေကိုနာယူပြီးတော့တက်နိုင်နေတဲ့ကျင့်သုံးကြတယ်ဆိုလို့ရှိရင်သူကသူစီစဉ်ဥစ္စာမရှိလည်းပဲမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ပါတယ်အချမ်းရံကျော်သောမရှိတကူရင်းနေလည်းပဲမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ပါတယ်နောက်ဆုံးမှာအသက်မရှိလည်းပဲနာများလည်းပဲဒီစိတ်နဲ့ကြော်လွားသွားနိုင်လို့ရှင်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်တဲ့အဲ့တော့မြတ်စွာဘုရားနာထပင်တတိကိုဟောကြားခဲ့တဲ့မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ဖို့အတွက်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖို့အတွက်အချက်၄ချက်ထဲမှာအရေးကြီးဆုံးဟာနောက်ဆုံးအချက်တမလွန်ဘဝသွားဖို့အတွက်နိဗ္ဗာန်ရဖို့အတွက်အသင့်ပြင်ဆင်ပြီးဖြစ်ခြင်းလို့ဒီလိုပြောလို့ရပါဘူးအဲ့ဒီလိုအသင့်ပြင်ဆင်ပြီးဖြစ်နေစီစေဘဝဥတိုင်းမရှိလည်းကိစ္စမရှိဘူးအချမ်းရံလေးမရှိလည်းပဲအရေးမကြီးဘူးအသက်မရှိလည်းပဲအရေးမကြီးဘူးဘာဖြစ်လဲဆိုတော့ကို့မှာတမလွန်ဘဝသွားဖို့အတွက်နိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီတွေအများတိုင်းရှိပြီးပွင့်ရနေတဲ့အတွက်မြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်ပြီးတာကတော့မရှိမဖြစ်လိုအပ်တဲ့အကြောင်းတရားပဲအကျိုးတရားပဲရှေ့သုံးချက်ကတော့မပါလည်းပဲရတာပါလို့ရှိရင်တော့ကိုကောင်းသွားတာပေါ့ဒါကြောင့်မို့ယနေ့တငယ်ချင်းတစုစုပေါင်းပြီးတော့ဆွံကတ်တဲ့အခါမှာမြတ်စွာဘုရားဟောကြားခဲ့တဲ့ဒီတရားတော်ကိုကြည်ရင်ကိုယ့်ကိုယ်ကိုယ်လည်းသုံးသပ်လို့ရတယ်ပေါ့။ငါတို့မြင့်မြတ်တဲ့ဘဝတစ်ခုပိုင်ဆိုင်နေလားလို့ကိုယ့်ကိုယ်ကိုမေးခွန်းထုတ်ကြည့်ပါ။မေးခွန်းထုတ်တဲ့နေရာမှာနောက်ဆုံးအချက်ဖြစ်တဲ့နောင်တန္တရာသွားဖို့အတွက်နိဗ္ဗာန်ရောက်ဖို့အတွက်ငါတို့ကိုကျင်တရားနဲ့ပတ်သက်ပြီးတော့ပြင်ဆင်ကြည့်ပြီလား။ ဒါနတရားနဲ့ပတ်သက်လို့လည်းပြင်ဆင်လာတော့တာအလုံးတော်တော်များများလုပ်နေကြတယ်။အသိဉာဏ်တရားနဲ့ပတ်သက်လို့ဘာဝနာတရားနဲ့ပတ်သက်လို့ဘာဝနာဆိုတာတရားထိုင်မှာမဟုတ်ပါဘူး။ကိုယ့်ရဲ့အသိဉာဏ်မြင်မှလည်းဒါဘာဝနာလို့ခေါ်ပါတယ်။အဲ့တော့ဘာဝနာနဲ့အသိဉာဏ်နဲ့ပတ်သက်လို့ငါတို့ဘယ်လောက်ပြင်ဆင်ပြီးပြီလဲ။အမှားမှဘယ်လောက်စစ်စစ်တက်ပြီးပြီလဲလို့ကိုမေးလိုက်။ဒီချက်နဲ့တိုင်းတယောက်ပြည့်စုံပြီဆိုလို့ရှိရင်ဒါမြင့်မြတ်တဲ့ဘုရားပိုင်ရှင်ဖြစ်ပြီလို့ကိုဆုံးဖြတ်တော့။တကယ်လို့မဖြစ်သေးဘူးဆိုရင်ဆက်လက်ပြီးတော့ကြိုးစားရုံနဲ့ရှိတယ်။ကြိုးစားလို့ချိန်နေအများကြီးရှိတယ်ပေါ့။အဲ့တော့ကောင်းပြီ။ဒီနေရာမှာမြင့်မြတ်တဲ့ဘဝပိုင်ရှင်တစ်ခုကိုဘုန်းကြီးဖျားရှင်တစ်ခက်ကဖြစ်ပျက်ခဲ့တာလေးတစ်ခုကိုနည်းနည်းလေးချဲ့ပြီးတော့ဟောပေးနေပေါ့။မြတ်စွာဘုရားလက်ထက်ကဓမ္မိကဥပါဒကဆိုတဲ့ဥပါဒက၅ရာထဲမှာအကြီးဆုံးတစ်ယောက်ရှိတယ်ပေါ့။သာက9ယောက်၊သမီးက9ယောက်ရှိတယ်။အားလုံးအပြင်ဇနီးရောသူရောဆိုလို့ရှိရင်မိသားစု16ယောက်သား9ယောက်သမီး9ယောက်သူတို့ဟာသားသမီးတွေအားလည်းပဲတိတ်ပြီးတော့လိန်မာကြတယ်သားသမီးက3မျိုးရှိပါတယ်နံပါတ်1ကအတိသာတာသားသမီးရဲ့မိဘတဲ့ညံစွမ်းရင်စိတ်သက်စွမ်းရင်သားတဲ့သားသမီးအနုဇာတာသားသမီးဆိုတာမိဘခြေရနင်းနိုင်တဲ့သားသမီးအဝါဇာတာဆိုတာမိဘတဲ့နိုင်ကြတဲ့သားသမီးဆိုပြီးတော့မျိုးဆက်3မျိုးခွဲထားပါတယ်သားတဲ့အဲ့တော့ခုဓမ္မိကဥပဒကရဲ့သာသမီ14ယောက်ကတော့ဘယ်လိုသာသမီလဲဆိုတော့အနုဇာတာသာသမီတဲ့မိဘရဲ့ခြေရာကိုလိုက်နိုင်တဲ့သာသမီတွေပဲသူတို့ပြုလုပ်တဲ့ကုလထရှိတဲ့ကုသူတွေကဘာလဲဆိုတော့အမြဲတမ်းမိသားစုကတစ်မျိုးမဟုတ်တစ်မျိုးကိုဝါဒနာပါရလေးတွေကိုပြုနေကြပါဘူးတချို့ကဘာလဲဆိုတော့တလာကဘတ်တတလာကယာကုတွေမဲစရိတ်နဲ့မဲချပြီးတော့ဘယ်เจ้าမှဆုံးတတ်မလဲဥပမာဒီเจ้า10เจ้าရှိတယ်ဆိုရင်မဲချလိုက်ဘယ်เจ้าမှကြတယ်ဆိုရင်ဒီเจ้าမှຢາກကတ်ကြတယ်ဘယ်เจ้าမှကြတယ်ဆိုရင်တချို့သားသမီးတွေအဲ့เจ้าသွားပြီးတော့ဆုံးကတ်ကြတယ်ဒီလိုစရိတ်နဲ့မဲနဲ့လူတဲ့သားသမီးတွေလည်းပါကြတာနောက်ပက္ခိကဘတ်ဆိုတာဘာပြောတာလဲဆိုတော့15ရက်တစ်ချိန်လူတယ်15ရက်တစ်ချိန်ဘယ်เจ้าမှလူတယ်ဆုံးထွက်လောင်းတယ်ဒါမျိုးပက္ခိကဘတ်လို့ခေါ်ပါတယ်နောက်ပြီးတော့နိမန္တနာဘတ်ဆိုတာကိုယ်အိမ်မှာခါကြီးရဲ့ကြီးတွေမှာပင့်ဖိတ်ပြီးတော့ဆွမ်းကတ်တယ်သင်္ကန်းလူတယ်ဒါကိုနိမန္တနာဘတ်ဒါကိုလည်းပဲသာသမီတွေကကိုကြီးကိုကြီးခွဲခြားပြီးတော့ကိုယ်ဝါဒနာပန်ရာပြုကြတယ်တချို့ကြတော့ဥပောတိကဘတ်တဲ့ဥပုံနေတိုင်းလူတန်းကြတယ်ဆွမ်းကတ်ကြတယ်ဆွမ်းလောင်းကြတယ်တချို့ကကြတော့အာဂန္တုကဘတ်တဲ့ကိုနဲ့နေတဲ့เจ้าမှာအာဂန္တုဆရာတော်တွေဘာတွေကြွလိုက်ဆုံးကုန်လို့မှဆုလို့အာဂန္တုလာလို့ရှိရင်တပည့်တော်တို့တောင်းထားပါဗျာဆိုပြီးတော့ဧည့်သည်အာဂန္တုတွေအများနဲ့ရှားပါးမှဆုလို့လူတဲ့သာသမီတွေလည်းပါတဲ့နောက်ပြီးတော့သံဃာဘတ်ယခုလိုကြောင်းတိုက်လာပြီးတော့သံဃာကိုပူတာကိုသံဃာဘတ်လို့ခေါ်ရပါဘူးဒီလိုမျိုးလည်းပဲမကြမ်းကြပြုလုပ်တယ်ဝတ္တဝတိကအခုလိုဝါဆိုတင်ငန်းတူတဲ့အလေးလေးပဲရှိတယ်။သာသမီ14ယောက်လုံးဟာဖခင်ရဟိုတမျိုးပြင်သာသမီတွေကလည်းပဲအဲ့ဒါပြုခြင်းပြုတယ်ဒီနေ့ဟာပြုရင်ပြုတယ်ဒီလိုပဲပြုနေကြတယ်ကုသိုလ်ကောင်းကောင်းနဲ့ပျော်နေကြတယ်ပစ္စည်းကလည်းထိုက်လျောက်ရှိတယ်ပေါ့။ဤတီသောသပရိဝါရောဤတီသောသဗုဒ္ဓတာရောသီလဝါကလျာဏတံမောဒါနတံဝိပါကရတောအဟောတိ။အဲ့ဥပတ္တကကိုဘေးရနေပြီးတော့ရှင့်မြင်သုံးသပ်လို့ရှိရင်သီလဝါတဲ့ကိုကျင်တရားလည်းကောင်းကောင်းကုသိုလ်ပြုနေပြီမဲ့တချို့ပုဂ္ဂိုလ်ကဒါနတော့ပြုပါရဲ့ကိုကျင်တရားဖောက်ပြားကျင်နေတယ်သူတစ်ပါးသာမယာဒီဘာဒီတွားပြီးတော့စော်ကားကျင်ကြသေးတယ်တွေ့လို့ချင်းမရှောင်ကျင်ကြဘူးဓမ္မိကဥပဒကမိသားစုကတော့ပို့ကိုကျင်တရားနဲ့ပတ်သက်လဲလို့ချင်းလည်းသိပြီးတော့ကြည်ညိုစရာကောင်းတယ်အင်မတန်တန့်ရှင်းတယ်ပေါ့ကလျာဏဓမ္မောဟာသူတို့ရဲ့ကျင့်ဝတ်တွေကလည်းပဲတော်တော်ကြီးကိုကောင်းတယ်ကုသိုလ်ကောင်းမှုလုပ်နေတဲ့ကျင့်ဝတ်တွေကလည်းအများကြီးပဲဒါနတံဝိပါကရတောသူများကိုစွန့်နေရရင်ပေးနေရရင်ပျော်နေတတ်တယ်ပုဂ္ဂိုလ်ကနှစ်မျိုးရှိတယ်ပေါ့တချို့နည်းနည်းလေးအဆင်းနည်းတဲ့ပုဂ္ဂိုလ်ကြတော့ကိုကကြားမှာပျော်လာတယ်နည်းနည်းအဆင်းလေးမြင်လာလို့ရှိရင်ကိုကပေးနေရရင်ပျော်တဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဓမ္မိကဥပဒကကြီးကကိုကအမြဲတမ်းပေးကန်းစွန့်လွတ်နေရလို့ရှိရင်ပျော်နေတာပဲဒီလိုမိသားစုကကိုတိဆောက်ထားတယ်ပေါ့တနေ့တော့ဘာဖြစ်လဲဆိုတော့အသက်ကလည်းပဲကြီးလာပြီတက်တန်းလည်းပဲကြီးလာတော့ယောဂါလေးတွေဖြစ်တော့သူ့ရဲ့သာသမီတွေကိုမြတ်စွာဘုရားကတွားပြီးတော့တန်ခါတော်ရှင်မြတ်တွေပင့်ပေးပါတဲ့တရားနာခြင်းလို့ဆိုတော့ဟိုကလည်းပဲသာသမီတွေကရဟန်းတွေပင့်လာတယ်ပေါ့66ပါသုံးဖို့10ပါပင့်ပေးပါဆိုတော့သူပြောတဲ့အတိုင်းပင့်လာတယ်တန်ခါတော်ရှင်မြတ်တွေကြွလာတဲ့အခါမှာသူ့ရဲ့ကလေးလေးကိုဝိုင်းပြီးတော့ထိုင်ရထိုင်တော့သူကဘာလျှောက်တော့လက်ဦးလေးချီပြီးတော့အရှင်ဘုရားတို့တဲ့တပည့်တော်ဟာယောဂါတော်တော်ကြီးကိုဖြစ်နေပါလားအဲ့တော့ရှင်ဘုရားတို့ဒီကိုလာဖို့ဆိုရတယ်တပည့်တော်မှမလွယ်ပါဘူးတဲ့ ဲ့တော့ရှင်ဘုရားတို့တပည့်တော်အတွက်တုတ်တံလေးတစ်ခုလောက်ရုပ်ဖတ်ပေးပါတပည့်တော်နာယူခြင်းလို့ပါဆိုတော့ဥပဒကတဲ့ဘယ်တုတ်တံကိုနာယူခြင်းပါတလဲဆိုတော့မဟာတတိပဋ္ဌာန်တုတ်ကိုတပည့်တော်တို့နာယူခြင်းပါတယ်တပည့်တော်ဘုရားရှင်နဲ့ဘုရားရှင်နဲ့ဒီတုတ်တံကိုမစွန့်လွတ်တဲ့အတွက်တပည့်တော်လည်းသေခါနည်းမှာအဲ့ဒီမဟာတတိပဋ္ဌာန်တုတ်ကိုနာယူလိုပါတယ်ဆိုတော့ဉာဏ်နေရာလည်းပဲအဲ့ဒီတုတ်တံကိုစပြီးတော့ရွတ်ဖတ်တော့တာပဲရွတ်ဖတ်ပြီးလို့မကြခင်ကဘာဖြစ်လာလဲဆိုတော့ပြဿနာလေးတစ်ခုတက်လာတာဓမ္မိကဥပဒကကြီးကနေပြီးတော့မျက်စိမှည့်ရင်းနဲ့ဟာခဏနေကြပါဦးခဏနေကြပါဦးဆိုပြီးတော့လှမ်းပြီးတော့អော်လိုက်တော့ဉာဏ်နေရာလည်းတိတ်ဆိတ်သွားကြတာသာသမီတွေရလည်းပဲဩငါတို့ရဲ့ဖခင်ဘလို့ဖြစ်တာပါလေရှင်းတော့ဟာဆိုလို့ချင်းတရားနာရမယ်ဆိုရင်ဘာမှသတိမရဘူးခမင်းမေခင်းမေလို့ပြောကြပါဘူးတရားကနာရမယ်ဆိုရင်သိစိတ်တဲ့ထက်တယ်နော်ခုတော့ကိုယ်တိုင်လည်းပဲတရားနာဖို့တန်ခါးတွေကိုပြင့်နေပြင့်ပြီးတော့တရားနာတော့လည်းပဲကိုယ်တိုင်လည်းတားမြင့်နေတယ်တော်ပါတော့တော်ပါတော့နေကြပါဦးဩလောကမှာတရားမှာမကြောက်တဲ့တတ္တဝါမရှိပါလားဆိုပြီးတော့သူတို့ဖခင်ကြီးတရားမှာကြောက်တဲ့အတွက်ဝမ်းနေနေတယ်ထင်ပြီးတော့ကုသိုလ်တွေနေတယ်ထင်ပြီးတော့ဝိုင်းပြီးတော့ငိုကြတော့တယ်ငိုကြတဲ့အချိန်မှာဓမ္မိကဥပဒကကြီးကတတိလေလာတော့ဘာဖြစ်လို့ငိုကြတာလဲလို့မေးတော့အကျိုးကြောင့်ပြောပြတယ်ဖခင်ကဟိုတုန်းကတရားနာတဲ့အခါမှာမတင်တယ်ပါဘူးခုတော့လည်းပဲတန်ဃာတော်ရဲ့ရှင်မြတ်တွေကိုကိုယ်တိုင်ပြင့်ပြီးတော့ကိုယ်တိုင်နဲ့တားမြစ်တယ်အဲ့တော့ကျမတို့လည်းပဲဝမ်းနေပြီးတော့ငါတို့ရဲ့အဖေကတရားမှာကြောက်နေကြလားမသိဘူးသူဖခင်ကတော့ဝမ်းနေပြီးတော့ငိုကြတာပါဆိုတော့ဒါမျိုးဆိုရင်ရဟန်းတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေဘယ်ကြွသွားကြတယ်ဆိုတော့ငိုရတဲ့အချိန်ကစပြီးတော့သာသမိတွေလည်းငိုရောတန်ဃာတော်ရှင်မြတ်တွေကြွသွားကြတယ်သူတို့နဲ့မဆိုင်တော့ဘူးသူကြွသွားတော့တန်ဃာတော်ရှင်မြတ်တွေကြွသွားပါပြီတဲ့ဟာငါတားတာကတန်ဃာတော်ရှင်မြတ်တွေကိုတားမြစ်တာမဟုတ်ပါဘူးတဲ့အဲ့လိုဆိုဖခင်ရဲ့ဘုသူ့ကိုတားမြစ်တာဟောဒီကောင်းကင်ပေါ်မှာတဲ့နေရထား6ကြီးစိုက်ပြီးတော့သူတို့ရဲ့လက်ပြီးကိုလိုက်ခဲ့ပါသူတို့ရဲ့လက်ပြီးဟာပျော်စရာကောင်းပါလေဆိုရင်ငါကိုယထာ6ချင်းမဝဲနတ်သားတွေကခေါ်ကြတယ်ငါကလည်းပဲတရားနာနေသေးဖြစ်တော့အန္တရာယ်ဖြစ်မှဆိုလို့တရားနာတဲ့အန္တရာယ်ဖြစ်မှဆိုလို့နေကြပါအောင်လို့တားလိုက်တာပါဆိုတော့သာသမီတွေကပေါ်မော့ကြည့်လို့ဘာမှလည်းမတွေ့ရဖခင်ကကျွန်တော်တို့ဘာမှမတွေ့ရပါလားကဲအဲ့ဒီလိုဆိုရင်ပန်းကုန်းပေးဆိုပြီးတော့ပန်းကုန်းကိုယူလိုက်ယူပြီးတော့နက်ပြီးချောက်တဲ့တည်းကဘယ်နက်ပြီးဟာကြော်စရာကောင်းဆုံးနဲ့နေဖို့အသင့်တော်ဆုံးလေလို့ပြီးတော့သာသမီတွေကလည်းပဲသူတို့ကြာဝနာဝါရှိတဲ့အတိုင်းနက်ပြီးတဲမှာတော့တတူမာတဲ့တာဝရိနာရာမတုတိတာဆိုတဲ့တုတိတာနက်ပြီးဆိုတဲ့လေးထက်ကြောင့်နက်ပြီးကတော့ဖရာလောင်းနေလေပဲအဲ့ဒီနက်ပြီးမှာနေကြပါတယ်ဖရာရဲ့မေတော်ကမိတော်ဖြစ်တဲ့နတ်သားနတ်သမီးတွေလည်းပဲအဲ့ဒီတုတိတာလေးထက်ကြောင့်နက်ပြီးမှာပဲပျော်ရွှင်ကြပါတယ်ဆိုတော့ကဲကောင်းပြီဟောဒီပန်းကုန်းဟာတုတိတာလက်ပြရလာတဲ့နေရထားမှာချိတ်ပါစီသူကောင်းကင်မြောက်တင်လိုက်တော့ပန်းကုန်းကြီးကအဲ့ဒီမှာကောင်းကင်မှာတန်းတန်းချိတ်ဘယ်သူမှတော့နေရထားမတွေ့ရဘူးသူတယောက်ပဲမြင်မပေါက်ပါဘူးအဲ့တော့သူကဘာပြောလိုက်လဲငါသားသမီးတို့တဲ့သားတို့သမီးတို့ဖခင်ရဲ့အတွက်ဘာမှမစိုးရိမ်ခဲ့ဖခင်မှာတရားမှမကြောက်ဘူးကုသိုလ်တရားတွေရှိနေတယ်ပေခြင်းတရားတွေပြင်ဆင်ပြီးပြီတဲ့တန်ត្រာအတွက်ပြင်ဆင်ထားတဲ့မဖို့နိဗ္ဗာန်ရဖို့အတွက်ပါရမီတွေပြည့်နေတယ်အဲ့တော့ငါ့အတွက်ဘာမှဝမ်းမနည်းနဲ့တင်းတို့ငါသွားတဲ့နောက်လိုက်ချင်လို့ရှင်ငါလိုပဲကုသိုလ်ပြုရကြဆိုပြောပြီးတော့သုတေသိကြပြီးတော့နောက်ဆုံးတော့နှစ်ပြည့်ဖြစ်သွားတယ်။ဘုန်းကြီးဒီနေရာမှာနှစ်ပြည့်ဖြစ်တာကိုပြောချင်တာမဟုတ်ပါဘူး။မိသားစုဘဝမြင့်မြတ်တဲ့ဘဝတစ်ခုတည်ဆောက်ဖို့မျိုးဒါဘုန်းကြီးကဥပမာပေးတာပါနမူနာယူသေးခြင်းလို့။မိသားစုကမြင့်မြတ်တဲ့ဘဝတစ်ခုဆိုတဲ့တည်ဆောက်တဲ့နေရာမှာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲနမောနမိတ်နေကြတာများစွာရှိပါတယ်။ဘာသာကြားတွေလည်းပဲနမောနမိတ်နေတာရှိကောင်းရှိနေတယ်။အဲ့တော့ကိုယ့်ရဲ့ဘုရားဘာသာဝင်တွေတချို့ကစီပွားဥစ္စာလေးဖြစ်လာတယ်။ဒါတောင်တချို့ကမတရားတာပါခြင်းပါကောင်းပါနိုင်တယ်။ကို့မှာတပည့်အတိုင်းဝိုင်းနေနဲ့ပြည့်စုံနေတယ်။ကို့မှာကျမ်းမာရေးကောင်းနေတယ်ဆိုရင်ဒါမြင့်မြတ်တဲ့ဘုရားပိုင်ဆိုင်ပြီလို့ခြေပြားထောက်နေတဲ့ပုံကိုယ်တွေလည်းပဲတွေ့ပြီးတယ်ပေါ့။ဒါမျက်စောကြလူမကြဘူးဆိုတာအလုံးချင်းနေတငယ်ချင်းတစုဘုန်းကြီးကဒါဓမ္မတက်လက်ဆောင်နေနဲ့ရသဆရာနာတပင်တတိကိုဟောတဲ့အတိုင်းပြန်ဟောခြင်းဖြစ်တယ်အဓိကဘာလဲလို့မေးလို့ရှိရင်တန်တရာအတွက်နိဗ္ဗာန်ရောက်ဖို့အတွက်အမြဲတမ်းစိတ်ကောင်းစိတ်ညစ်နဲ့ကုသိုလ်ပါရမီဖြည့်ဆည်းပြီးတော့ပြင်ဆင်ထားမှမြင့်မြတ်တဲ့ဘဝပိုင်ဆိုင်အစ်စ်ဖြစ်တယ်ခြေသုံးခုကတုလောက်တော့ရှိပါတယ်ခြေသုံးခုနဲ့ပြည့်စုံပြီးတော့မကောင်းတာတွေလုပ်လို့ရှိရင်သေခါနည်းမှာတိတ်ကြောက်ပါတော့ ဘလောက်ထိမိုက်တဲ့ပုဂ္ဂိုလ်ပြောပြောသေကံကြီးမှာအာယုန်မိတ်တွေကျင်လာရင်ဇောချွေးတွေပြန်တက်ပါပဲပြုံးပြုံးလေးနဲ့မသေးရပါဘူးအလန့်တကြားနဲ့အကြောက်တလန့်နဲ့သေရတာအဲ့ဒါမြင့်မြတ်တဲ့ဘဝပိုင်ပိုင်အစ်စ်မဟုတ်လို့လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့ခုတော့ဓမ္မိကဥပဒကလို့ပေါ့သေခြင်းသဘောတရားကိုမကြောက်တော့အမြဲတမ်းနဲ့ကိုခြင်းတရားနဲ့ပတ်သက်လို့လည်းပဲပြင်ဆင်ထားတယ်ဖြူစင်အောင်အမြဲတမ်းလုပ်ထားတယ်တာသမီတဏီတရားပေါ်မှာလည်းတာဝန်ကျေပြွန်စွာနဲ့ရှေ့ဆောင်ခေါင်းဆောင်တယောက်နေတဲ့တာသမီတွေလည်းပဲကုသိုလ်ပြုကြည့်အောင်ကိုခြင်းတရားဖြူစင်အောင်အများကျဆောင်ရွက်ခြင်းအောင်လုပ်ဖြစ်တယ်ဒီလိုအင်္ကာနဲ့ပြည့်စုံမှာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်မြင့်မြတ်တဲ့ဘဝဆိုတာအဲ့ဒီလိုနောင်ဘဝအတွက်ဒုမုံနိဗ္ဗာန်ရဖို့အတွက်အမြဲတမ်းစိတ်ကောင်းစိတ်မြင့်နဲ့ပရဟိတတွေအများကျိုးတွေဆောင်ရွက်သာသနာကျိုးတွေဆောင်ရွက်ဒီလိုပုဂ္ဂိုလ်မျိုးသားလည်းမြင့်မြတ်တဲ့ဘဝမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဖြစ်တယ်ဆိုတာဒါလေးဘုန်းကြီးနားလည်သိခြင်းလို့ပြောတာအဲ့တော့မြတ်စွာဘုရားနာထပင်တစ်ခေတ်ကိုဆက်ဟောတယ်မြင့်မြတ်တဲ့ဘဝမြင့်မြတ်တဲ့ဘဝတစ်ခုကိုတိဆောက်ခြင်းဆိုတဲ့နေရာမှာမြင့်မြတ်တဲ့ဘဝပိုင်ဆိုင်ဆိုတာဘာလဲဆိုတာဒီနေ့အတိုင်းတစ်ခြင်းတစ်ခုနားလည်ပါပါအဲ့မြတ်စွာဘုရားဆက်ဟောတယ်စတ္တရောမေကပရိဓမ္မာဣဋ္ဌာကန္တာမနပါဒုံနဝလောကတမိဂါပတိနာတပိံတတိလောကတမိံတတ္တလောကကြီးတည်း၌ဣဋ္ဌာအလိုရှိရကုံသောကန္တာနှစ်သက်မြေလိုအပ်ပြီကုံသောမနပါစိတ်နှလုံးကိုလိုဝါစေတဲ့ကုံသောဒုံနဝရနိုင်ခဲ့ကုံသောဓမ္မာကျိုးတရားတို့သည်ဤမေစတ္တရောဤလေးမျိုးတို့ပင်သည်ဤတိသို့ဘဂဝါသုံးလောကထောတာရှင်တော်မြတ်ဗျာသည်အနာထပိန်ဒီကံကပတိအနာထပိန်ကြီးတဲ့ကြောင်းတကားတထေကြီးကိုအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်မြတ်စွာဘုရားမြင့်မြတ်တဲ့ဘဝတစ်ခုပိုင်ဆိုင်နေဆိုတာကိုဟောပြတဲ့အခါမှာဒီလောက်ကလေးနဲ့ရက်မယ်ပါဘူးမြတ်စွာဘုရားရဲ့တရားတော်တွေဟာအကြောင်းအကျိုးရှိပါတယ်အကျိုးတရားဆိုတာအကြောင်းကင်းပြီးတော့ဘယ်တော့မှမဖြစ်ဘူးဆိုတာရေတံမာဟိတုပ္ပဝါဆိုပြီးတော့မြတ်စွာဘုရားကပေါ်ကြားထားတာရှိတယ်ပေါ့အဲ့တော့သို့မဟုတ်တမလွန်ဘဝအတွက်စိတ်အေးနိဗ္ဗာန်ရဖို့အတွက်ကုသိုလ်ပါရမီနဲ့ပြည့်ပြီးတော့စိတ်ချမ်းသာတဲ့ပုဂ္ဂိုလ်အနည်းဆုံးဖြစ်ချင်ပါတယ်ဆိုရင်မြတ်စွာဘုရားဆိုတော့နာထပင်တစ်ခေတ်ကိုနီလန်လေးတူပေးကလေးဒီတရားလေးပါးကိုကျင့်သုံးပါတဲ့ဘာလဲဆိုတော့ဣမေတံဃောကပတိသတုံနံဓမ္မာနံဣဋ္ဌာနံကန္တာနံမနာပါနံဒုံလဘာနံလောကတမေစတ္တရောဓမ္မာပရိလဘာယတံဝတ္တန္တိကတမေစတ္တရောသတ္တဓမ္မရာသီလဓမ္မရာစာဃဓမ္မရာပညာဓမ္မရာတတိအဲ့ဒီလိုမြင့်မြတ်တဲ့ဘဝတစ်ခုကိုတည်ဆောက်ခြင်းလို့ရှိရင်ဟောဒီအကျင့်လေးပါးကိုကျင့်သုံးပါတဲ့နိလန်လေးတွေနဲ့ကျင့်သုံးပါမြင့်မြတ်တဲ့ဘဝပိုင်ဆိုင်အစ်ဖြစ်ပါလိမ့်မယ်နိလန်လေးတွေဆိုတာဘာလဲဆိုတော့နံပါတ်၁သတ္တာတံပရာတဲ့ယုံကြည်မှုနဲ့ပြည့်စုံအောင်ကြိုးစားရမယ်ဒါနံပါတ်၁ချက်နံပါတ်၂ကသီလတံပရာကိုကျင့်တရားနဲ့ပြည့်စုံအောင်ကြိုးစားပါနံပါတ်၃ကစာသာတံပရာစွန့်ကျင်ပေးကံလှူဒန်းခြင်းသို့မဟုတ်စွန့်လွတ်နစ်နာခံခြင်းနဲ့ပြည့်စုံအောင်ကြိုးစားပါနေရတကအသာမဆန်ပါနဲ့နံပါတ်၄ပညာတံပရာပညာနဲ့ပြည့်စုံအောင်ကြိုးစားပါဒီလေးချက်နဲ့သာပြည့်စုံအောင်ကြိုးစားဒီပုဂ္ဂိုလ်မျိုးဟာနိဗ္ဗာန်ဉာဏ်ရပါရစေ၊ဘယ်ရောက်ပါရစေ၊ဆုတောင်းနေကြမလို့ဒီလေးပါးနဲ့ပြည့်စုံလို့ချင်းမြင့်မြတ်တဲ့ဘဝတစ်ခုဟာလုံးလုံးပိုင်ဆိုင်သွားပါပဲ။မြတ်စွာဘုရားကနိလန်လေးပါးထပ်ပြီးတော့ပေးတယ်ပေါ့။တချို့ပုဂ္ဂိုလ်တွေကဒီတရားကိုနားပြီးတဲ့အခါမှာမြင့်မြတ်တဲ့ဘဝတော့ဟုတ်ပါရဲ့။ဒီလိုဖြစ်အောင်ဘယ်လိုလုပ်ရမှာပါလဲ။သူ့အလိုလိုအုံဖွားဆိုဖြစ်လာတာလား။အာသာဝရဘုရားကဖန်ဆင်းတယ်လား။ဒါမျိုးတွေတန်တရားရှိလာမှာဒီမြတ်စွာဘုရားကမဟုတ်ဘူးတဲ့ကိုယ်တိုင်နဲ့စူးစမ်းရတာ။နံပါတ်၁ယုံကြည်မှုနဲ့ပြည့်စုံရတာ။နံပါတ်၄ကိုကျင့်တရားနဲ့ပြည့်စုံရတယ်။နံပါတ်၃စွန့်ကျင်ပေးကံလှူဒန်းခြင်းစွန့်လွတ်နစ်နာခံခြင်းနဲ့ပြည့်စုံရတယ်။နံပါတ်၄ပညာတရားနဲ့ပြည့်စုံရတယ်။ဒီလေးချက်နဲ့သာပြည့်စုံအောင်ကြိုးစားပါ။မြင့်မြတ်တဲ့ဘဝတစ်ခုဟာအလိုလိုဖြစ်သွားမှာပါ။ဆူတောင်းနေစရာမလိုပါဘူးတဲ့ကိုယ်တိုင်ကြိုးစားလိုက်သူ့အလိုလိုဖြစ်သွားမှာပဲ။ကောင်းပြီ။ယုံကြည်မှုနဲ့ပြည့်စုံမယ်ဆိုတာဘာကိုပြောတာလဲဆိုတော့ဣဒာဂပတိအရိယသာဝကောဣဒာဂပတိအရိယသာဝကောသတ္တောဟောတိသတ္တဟတိတထာဂတ္တဘောတေနဲ့ဘာလို့ ਆ မလဲယုံကြည်မှုနဲ့ပြည့်စုံရမယ်ဆိုတာယုံကြည်တိုက်တာကိုယုံကြည်ရတယ်ဒါကိုဆိုလိုတာပါမယုံကြည်တိုက်တာကိုသွားပြီးတော့ယုံကြည်တယ်ဆိုဒီပုဂ္ဂိုလ်မျိုးဟာယုံကြည်မှုနဲ့ပြည့်စုံတယ်လို့မခေါ်ရပါဘူးအဲ့တော့ယုံကြည်မှုနဲ့ပြည့်စုံတယ်ဆိုတာယုံကြည်တိုက်တာကိုယုံကြည်ရမယ်ဆိုတော့ယုံကြည်တိုက်တာကဘာလဲဆိုတော့ဖျားစစ်ဖျားမှန်ကိုယုံကြည်ရပါဘူး တရားစစ်တရားမှန်ကိုယုံကြည်ရပါတယ်။တန်ခါစစ်တန်ခါမှန်ကိုယုံကြည်ရတယ်။နောက်ဆုံးထည့်ရင်ကံကံရဲ့အကျိုးကိုယုံကြည်ရတယ်။ဒါလေးကိုတစ်ချက်နည်းနည်းလေးပြောပေးမယ်ပေါ့။ကောင်းပြီ။ပါဠိတော်ကဘယ်လိုလာလဲဆိုတော့တတ္တရီတထာဂတ္တဗောဓေတထာဂတ္တဘုရားရှင်ကိုယ်တော်မြတ်ဤဗောဓေအရတ္တမဉဏ်ကိုတထာဂတ္တဘုရားရှင်ကိုယ်တော်မြတ်ဤဗောဓေတပိညုတဉဏ်ကိုတထာတိယုံကြည်ရဲ့ယုံကြည်မှုနဲ့ပြည့်စုံတဲ့ယုံကြည်မှုစွမ်းအားရှိတဲ့ပြည်မြတ်စွာဘုရားပေါ်မှာယုံကြည်တဲ့အခါမှာဘုံတော်တိယုံကြည်အောင်ကြိုးစားပါထို့တပြည့်ရတ္တမဉဏ်တပိညုတဉဏ်တော်တွေအထိကိုယ့်ရဲ့ဉာဏ်စွမ်းရှိတဲ့မြတ်ယုံကြည်ရတယ်အဲ့တော့ပြောင်းပြောင်းပြန်လိုက်ပေါ့ခုခေတ်မှာဘုရားဖူးနေကြတာရှိတယ်ပေါ့ဟာဘယ်ဘုရားသွားဖူးရင်အလိုတော်ပြည့်တဲ့လေအဲ့တော့ကိုယ်အလိုပြည့်ခြင်းလို့သွားဖူးတာဒါယုံကြည်မှုပြည့်စုံတယ်လို့ခေါင်းကြီးတို့ခေါ်လို့မရပါဘူးယုံကြည်တယ်ဆိုတာမြတ်စွာဘုရားရဲ့ဂုဏ်တော်ကိုယုံကြည်တာပါကိုယ့်အလိုပြည့်ခြင်းလို့ကိုယ့်ဆုတောင်းပြည့်ခြင်းလို့သွားဖူးတာတဏှာလောဘကိုယ်ယာရုဖြစ်ခြင်းလို့ယာရုတက်ခြင်းလို့စီပွားဥစ္စာတက်ခြင်းလို့ဆိုတာတရားတရားနဲ့တဏှာတရားပါပါလေးပါတရားတရားမဟုတ်တော့ဘူးဆိုရင်တဏှာလောဘဖြစ်သွားပါတယ်အဲ့တော့လိုချင်စိတ်နဲ့သွားဖူးတယ်ဆိုရင်တဏှာပဲဖြစ်ပါတယ်ဒါကြောင့်မို့အများစုသွားပြီးတော့ဘုရားဖူးတယ်ဘုရားရှိခိုးတယ်ဆိုတာအဲ့ဒီသဘောလေးဒီပါနေရင်တော့ဒါမြတ်စွာဘုရားပြောတယ်နိဗ္ဗာန်ရောက်ဖို့အမြင့်မြတ်တဲ့ဘုရားတည်ဆောက်မှုမဖြစ်နိုင်ဘူးတဲ့အဲ့တော့ကောင်းပြီအဲ့ဒီလိုဖူးမြော်တာဟာဘုရားလေးဘယ်ဘုရားကလူတော်ပြည့်တဲ့ဘယ်ဘုရားကဆုတောင်းပြည့်တဲ့ဟာဘယ်ဆွေတော်လေးသူသွားပူလို့ရှိရင်နေခြင်းမပူဘူးလို့ရှိရင်ဆုတောင်းပူလို့ရှိရင်ပြည့်တဲ့တဲ့ဒီစိတ်ကြီးနဲ့သွားလို့ရှိရင်အဲ့ဒီစိတ်ဟာလောဘဥစည်းတဲ့အကုသိုလ်စိတ်လို့ခေါ်ရပါတယ်။ဒါကိုယုံကြည်မှုပြည့်ဝတဲ့စိတ်လို့မခေါ်ပါဘူး။ယုံကြည်မှုကကုသိုလ်တရား။လိုချင်တာကအကုသိုလ်တရားပါ။အဲ့တော့ဘယ်လိုဖူးရမလဲဆိုတော့ခေါင်းကြီးတို့ညွတ်နေကြပါဘူး။ ETP သောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဆိုညွတ်နေတယ်။အဲ့တော့မြတ်စွာဘုရားကိုရှိခိုးရင်အရဟံသမ္မာသမ္ဗုဒ္ဓောဆိုအရဟံဆိုဘယ်လိုမြင်ရမလဲဆိုတော့အရဟံ1500သောကိလေသာတို့ကိုဝါဒနာနဲ့တကွာတက်ပြတ်ပြီတော်မူတဲ့မြတ်စွာဘုရားမြတ်စွာဘုရားကိုဖူးလိုက်လို့ရှိရင်ကိုယ်အိမ်ကဘုရားတွေဖြစ်ပြီရှစ်ခိုးလိုက်တဲ့အခါမှာမြတ်စွာဘုရားရဲ့စိတ်တော်မှာလောဘတွေဒေါသတွေကင်းစင်နေတာဘလောက်ထိကင်းစင်နေလို့မေးလို့ရှိရင်အထုံအငွေ့မြဝါသနာနဲ့တကွာကင်းပြီတာတဲ့ဘုန်းကြီးတို့ကိုယ့်ကိုယ်ကိုဥပမာပေးကြည့်တယ်တကားတို့ကိုယ့်ကိုယ်ကိုဥပမာကြည့်လိုက်မနဲ့မျက်လုံးနှလုံးဖွင့်လာလို့ရှိရင်လောဘတွေစိတ်တိုင်းမကြလို့ရှိရင်လောဘတွေဖြစ်အားစိတ်တိုင်းမကြရင်ဒေါသတွေနဲ့ဖြစ်အမြဲတမ်းစိတ်ဟာညင်ညူးနေပါတတ်ပါတယ်အကုသိုလ်ဓာတ်တွေဝင်နေမြတ်စွာဘုရားရဲ့တန်ဖိုးမှာကြတော့ဒီလိုမဟုတ်ဘူးတဲ့မြတ်စွာဘုရားရဲ့တန်ဖိုးကြတော့ဒီလောဘဒေါသတွေရဲ့ဝါသနာထုံနေတဲ့ကွာကင်းစင်နေတော့မြတ်စွာဘုရားရဲ့စိတ်တော်ကိုသာမြင်ရမယ်ဆိုလို့ရှိရင်ဝင်းဝင်းတက်ပြီးတောက်ထိတ်နေမှာပဲတဲ့အဲ့လောက်ကြောင့်မြတ်စွာဘုရားဟာကိလေသာကင်းပါတယ်ဘုန်းကြီးတို့ယန္နာရှင်မြတ်တွေလည်းကိလေသာကင်းတာပဲအဲဒီယန္နာရှင်မြတ်တွေကိလေသာကင်းတာကဝါဒနာထုံပါလေးတယ်ဘုန်းကြီးဥပမာလေးပြောပြအရက်ပလင်းတစ်ခုပေါ့နော်အရက်ထည့်ထားတယ်တွန်ပြက်လိုက်အရက်မရှိတော့ဒါပေမဲ့နန်းကြည့်လိုက်အရက်နဲ့ထွက်သွားတယ်ဒီလိုပဲယန္နာရှင်မြတ်တွေရဲ့လောဘဒေါသကုန်နေရအနှံ့လေးတော့ကျန်နေတယ်လုံးဝကိလေသာတော့မရှိတော့ဘူးဒါပေမဲ့အနှံ့လေးအထုံလေးနည်းနည်းကျန်နေခဲ့တယ်မြတ်စွာဘုရားရဲ့တန်တယ်မှာကိလေသာကင်းတာကြတော့အဲ့ဒီအငွေ့အထုံတောင်းမှမရှိတော့သိပြီးတော့စိတ်တော့တန့်ရှင်းနေတန့်ရှင်းတော့ဘာဖြစ်လဲဆိုတော့အရဟံဆိုပြီးတော့လူမင်းနေဘုန်းကြီးတို့ကောသလမင်းတို့နာတကောသလမင်းတို့ဗိမိတ္တရာမင်းတို့မြတ်စွာဘုရားရဲ့ခြေတော်ရင်မှာဝတ်ဆင်းရတာပူဇော်ကြတယ်ရှိခိုးကြတယ်နတ်မင်းနေတရားမင်းစတဲ့ပုဂ္ဂိုလ်တွေဂျင်မာမင်းနေတဟံပတိဂျင်မာစတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့လူပြည်ရတထေးတရွယ်ဖြစ်တဲ့နာတပင်တထေးတို့ဝိသကာတို့မြတ်စွာဘုရားနဲ့တွေ့လို့ရှိရင်လာပြီးတော့မြတ်စွာဘုရားရဲ့ခြေရင်းမှာဝတ်ဆင်းတာဘာဖြစ်လို့လဲဆိုတော့အဲ့ဒီကိလေသာကင်းစင်တဲ့အရဟံဘုံကြောင့်ရှစ်ခိုးကြတာအဲ့ဒီလိုရှစ်ခိုးခြင်းတည်းနဲ့အရဟံဘုံပြန်ဖြစ်သွားတာဒါကြောင့်မို့1500ကိလေသာတွေကဝါဒနာနဲ့တကွာကင်းနေမြတ်စွာဘုရားရဲ့တန်တန်ကြတော့လုံးဝတန့်ရှင်းနေတဲ့ပလင်းဟာရေထည့်ပြီးတော့တွန်ပြစ်လိုက်ရင်ဘာမှအနံ့မထွက်တဲ့မြတ်စွာဘုရားရဲ့စိတ်တော်မှာကိလေသာတွေကလုံးဝအနံ့မထွက်ဘူးဆင်းနေတယ်ဘုန်းကြီးတို့ပြိလိနာဝိသမထေဆိုတာရှိခဲ့တယ်ပေါ့။သူကယန္နာဖြစ်တာတောင်မှရှေးဘဝကပုံနာမျိုးပညာတတ်တဲ့မျိုးရုံးမှဖြစ်ခဲ့ပြီးတော့ဘဝ900လောက်ပညာတတ်တဲ့ပုံနာမျိုးမှဖြစ်ခဲ့တော့မန္နမာနတွေကျွယ်ခဲ့တယ်ပေါ့။အဲ့တော့ဒီဘဝမှာယန္နာဖြစ်တာတောင်မှလူတွေ့ရင်သူကမာနကြီးတဲ့ကမာနလေးရဲ့ကြီးတာလေးရဲ့လက်ခံပါလာတော့ဘာဖြစ်လဲဆိုတော့ဟေ့ဝတ္တလအယုတ်ကောင်ဆိုပြီးတော့လူတွေ့ရင်သူကသူ့ရဲ့နေနေပဲချင်းပြီးအယုတ်ကောင်ကိုခေါ်တာတကယ်တော့ဒေါသစိတ်နဲ့ပေါ်တာမဟုတ်ဘူး သူ့ဣဒံနာမှာဒေါသတော့ကင်းနေ၊ဉာဏ်နာတော့ဖြစ်ပြီ။ဝါဒနာထုံလေးကျန်နေတယ်။မြတ်စွာဘုရားတန်တဲ့ကြတော့အဲ့ဒီလိုအထုံလောက်ကိုမကျန်ဘူး။ဉာဏ်နာကြတော့အထုံကျန်နေတယ်။ဘုန်းကြီးတို့ကုသဉ္စင်ကြတော့ကိရိသာတွေကကောင်းတာမလုပ်မနေဘူးဆိုရင်တော့အပြည့်အဝပဲ။ဒါကြောင့်မို့ပူဇော်မခံထိုက်တာ။ဒါလေးကိုသတိထားရတယ်ပေါ့။ကိုယ်ကကုသဉ္စင်တော့ဖြစ်ပါရဲ့။ကိရိသာတွေလည်းပြည့်နေပါရဲ့။ကိုယ့်အပေါ်မှာကြတော့မပူဇော်လို့ရှိရင်ဘုန်းကြီးတို့ကုသဉ္စင်တွေကစိတ်ဆိုးကြတယ်။အမှန်တကယ်ကိုယ်မှာကိရိတာကင်းအောင်ကြိုးစားဖို့ကိရိတာကင်းလို့ရှိရင်အလိုလိုသီလသမာဓိပညာတက်လာရင်အားလုံးကလိုလိုညွတ်လာတာပဲ။အဲ့တော့ကိရိတာကင်းအောင်မကြိုးစားဘဲနဲ့ညွတ်စေခြင်းနဲ့ဒိန်ခံခြင်းနဲ့ဒါသဘာဝမဟုတ်တဲ့တရားပါ။ဒါကြောင့်မြတ်စွာဘုရားကိုယုံကြည်တယ်ဆိုတဲ့နေရာမှာမြတ်စွာဘုရားအဲ့အရတ္တမဉဏ်နဲ့ကိရိတာတွေသတ်ဖြတ်ပြီးတဲ့အတွက်လူနေနေနမင်းတွေကပူဇော်ထိုက်တဲ့အတွက်အရဟံဆိုတာကြီးတယ်။အဲ့တော့မြတ်စွာဘုရားကိုအိမ်မှာရှိခိုးတဲ့အခါမှာဣတိပိသောဘဂဝါအရဟံသောဘဂဝါထိုရွှေဘုံတော်တည်းခြင်းတော်မြတ်ဗျာတိဣတိပိမိနာသကာရဏိနာ1500သောကိရိတာတို့ကိုဝါဒနာနှင့်တကွာတက်ဖြတ်တော်မူပြီးသည်ဖြစ်ကြောင်းလူမင်းနမင်းမြန်မာမင်းတို့ရဲ့ပူဇော်သူကိုခံယူထိုက်တဲ့အတွက်အရဟံအရဟံမြည်တော်မူပါ၏ဒီလိုလေးဘုံတော်လေးအာရုံပြုလိုက်ဖျားပူသွားလို့ရှိရင်လည်းအရဟံဆိုရင်နမောတတ္တဗုဒ္ဓဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တာအရဟတောဆိုတာပူဇော်သူကိုခံထိုက်တယ်ဆိုတာအဲ့ဒီကိလေသာတွေကိုဝါဒနာနဲ့တကွတက်ဖြတ်ပြီးတဲ့မြတ်စွာဘုရားဆိုပြီးအရဟံအရဟံဆိုတဲ့ဂုဏ်လေးယူလိုက်လို့ရှိရင်မြတ်စွာဘုရားတန်ခိုးမှာစိတ်တော်မှာစင်ကြယ်နေတာတွေကိုရှစ်ခိုးလိုက်တဲ့အဲ့ဒီလိုရှစ်ခိုးတဲ့ဟာဘာလဲဆိုတော့မြတ်စွာဘုရားရတ္တမဉဏ်ကိုပူဇော်ရာရောက်တဲ့ရှစ်ခိုးရာရောက်တဲ့အဲ့ဒါမြတ်စွာဘုရားပေါ်မှာယုံကြည်မှုစွမ်းအားပြည့်တာဒီလိုမှမဟုတ်ပဲနဲ့စောစောကပြောတယ်လို့ပေါ့ဟုတ်လားဖရာဘုရားတောင်းမှဘယ်ဖရာကစူတောင်းပြည့်တဲ့ဘယ်ဖရာကလူတော်ပြည့်တဲ့ဘယ်ဖရာတွားရင်ယာတုတက်တဲ့ဒီလိုစိတ်တင်နဲ့တွားရင်တော့ဒါယုံကြည်မှုပြည့်တယ်လို့မခေါ်ပါဘူးအဲ့တော့မြင့်မြတ်တဲ့ဘုရားတည်ဆောက်ခြင်းအဲ့ဒီလိုစိတ်မျိုးနဲ့တည်ဆောက်လို့မရပါဘူးစောစောမြတ်စွာဘုရားပေါ်မှာဘုရားစစ်ဘုရားမှန်ပေါ်မှာဂုံတော်ရဲ့အစ်စ်နဲ့ကြည်ညိုမှတည်ဆောက်လို့ရတယ်ဆိုတော့ဘုန်းကြီးသိသိချင်းမြတ်စွာဘုရားပေါ်ယုံကြည်ပြီဆိုတော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားရဲ့တရားတော်တွေလည်းယုံကြည်တော့တာပေါ့မြတ်စွာဘုရား၅ပါးသီလမြဲအောင်ထိမ့်ပါဆိုရင်၅ပါးသီလကိုကိုကျင့်တရားလို့မြဲတော့တာပဲမိဘရဲ့စကားကိုမိဘကိုယိုသေးတယ်လေးစားတယ်မိဘစကားလားထောင်တယ်မြတ်စွာဘုရားပေါ်မှာကြည်ညိုတဲ့တရားတရားအစ်စ်ရှိပြီဆိုရင်တရားကိုကြည်ညိုတော့တရားကိုလိုက်လိုက်ကျင့်သုံးတော့တာတန်ဃာတော်ရှင်မြတ်တွေကိုလည်းပဲကျေးဇူးတင်တော့တာပဲ။အော်တန်ဃာတော်ရှင်မြတ်တွေစာသင်တတ်ကြီးတွေတည်ထောင်ပြီးတော့နေလို့ဟောဒီတရားတွေငါတို့ကျင့်သုံးရတာ။တရားတွေနားခွင့်ရတာ။မြတ်စွာဘုရားအကြောင်းကိုသိရတာ။တန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူး။တန်ဃာတော်ရှင်မြတ်တွေသာအေးအေးဆေးဆေးအိတ်နေလို့ရှင်ဟောဒီသာသနာကြီးကျွယ်သွားမှာဆိုပြီးတော့တန်ဃာတော်ရှင်မြတ်တွေပေါ်မှာလည်းအစ်စ်မှန်ယုံကြည်လာတယ်။ဟာဘုန်းကြီးကငါ့ကိုကျေးဇူးများလို့ဒီလိုစိတ်နဲ့ကျေးညိုတာမဟုတ်တော့။အဲ့ဒီလိုစိတ်နဲ့ကျေးညိုရင်လည်းပဲတရားတရားဆွမ်းအားမဖြစ်ပါဘူး။တန်ဃာတော်ရှင်မြတ်တွေကိုတန်ဃာတော်ရှင်မြတ်တွေကိုဂုံကိုကြီးညိုပြီးတော့ဩတကယ်လှုပ်လှုပ်ကြတာပဲဒီလိုလှုပ်လှုပ်တဲ့တည်းပဲသာသနာတော်ကြီးရှိတယ်။သာသနာတော်ကြီးရှိလို့ဒီချင်းချင်းငါတို့တရားစစ်တရားမှန်နေနာရရတန်ဃာတော်ရှင်မြတ်တွေရဲ့ကျေးဇူးပဲဆိုပြီးအလုံးလုံးတဲ့တန်ဃာတော်ရှင်မြတ်တွေကိုတကယ်နှိမ့်နှက်ကကြီးညိုရင်အဲ့ဒါယုံကြည်မှုစွမ်းအားပြည့်သွားတော့တာပဲ။ဒီလိုမှမဟုတ်ပဲနဲ့သီလတမာတိပညာကိုအဓိကမထားဘဲနဲ့ခင်းလို့မင်းလို့ဘာဖြစ်လို့ညာဖြစ်လို့ဆိုရင်ဒီပုဂ္ဂိုလ်ကကြိုက်တဲ့လောက်ပစ္စည်းတွေပုံတော်လူတဲ့တရားတရားစင်မဟုတ်ဘူးတဲ့။ယုံကြည်မှုစွမ်းအားမပြည့်ဘူးတဲ့။မပြည့်လို့ရှိရင်မြင့်မြတ်တဲ့ဘုရားတည်ဆောက်ဖို့ရခက်တယ်လို့နာတနာတပင်တတိကိုမြတ်စွာဘုရားကတည်ဆောက်နေတဲ့ယုံကြည်မှုနဲ့ပြည့်စုံရမယ်ဆိုတာ။ဖရာစစ်ဖရာမှန်တရားစစ်တရားမှန်တန်ဃာစစ်တန်ဃာမှန်ကိုသီလတမာတိပညာဘုံတွေကိုချင်းပြီးတော့တကယ်ကြည်ညိုရတယ်လို့ပြောရင်းဖြစ်တယ်။အဲ့ဒါဆိုရင်ယုံကြည်မှုနဲ့ပြည့်စုံသွားတာပါ။နောက်ဒုတိယပြည့်စုံရမယ့်ချက်ကဘာလဲဆိုတော့သီလတံ္ဍရာတဲ့သီလတံ္ဍရာဆိုတာကိုကျင့်တရားနဲ့ပြည့်စုံရတယ်ကိုကျင့်တရားဆိုတာအနည်းဆုံးဘာလဲဆိုတော့၅ပါးသီလပါ၅ပါးသီလနဲ့ပြည့်စုံနေလို့ရှိရင်ဘုန်းကြီးတို့ကိုကျင့်တရားနဲ့ပြည့်စုံနေကိုကျင့်စွမ်းအားရှိတယ်လို့ဒီလိုပဲခေါ်ရပါတယ်အဲ့တော့သူတစ်ပါးတတ်တာသူတစ်ပါးရဲ့ဥစ္စာကိုမတရားတစ်ဖြင့်မယူတာသူတော်ဘာတမိဇနီးမယားတွေကိုဘာဖြစ်လဲဆိုတော့ကိုယ့်ရဲ့မိခင်ရဲ့နှမရင်းတွေပဲငါဘလို့ကူညီနိုင်မလဲဆိုတဲ့စိတ်နဲ့စောင့်ရှောက်တာဒါလည်းပဲစိတ်တည်းရဲ့စွမ်းအားမှာတကိုးတက်ပါတယ်တချို့ကြတော့လည်းပဲသူတော်ဘာတမိဇနီးမယားတွေကိုစောင့်ရှောက်ဖို့နေနေတာဒါကိုယ်ကပဲအခွင့်အရေးရလို့ရှိရင်နောက်ဆက်ဖြည့်ဆည်းနေလို့ဒီပုဂ္ဂိုလ်ကစိတ်တက်တကိုးတွေတဖြည်းဖြည်းနဲ့ညံ့ပါတယ်ဘုန်းကြီးတို့ပြင်ပေါ်နေရတဲ့စိတ်ပညာကျမ်းတွေမှာလည်းဒီအိဗယ်အများကြီးမြတ်စွာဘုရားဟောတာလည်းအတူတူပါပဲနောက်မူတာစကားပြောတာလိန်ရမညာမဝင်မလေးတဲ့ဒါလည်းပဲမကောင်းဘူးသိရလည်းပဲရှောင်ကျင်နိုင်ရင်ကောင်းဆုံးပဲသိရလေးတော့ပြီးတော့အေးအေးဆေးဆေးနေရင်ပြည့်မရှိဘူးလို့ထင်ရတာပေါ့ဒါရင်မဲ့လို့အစ်စ်ကတော့ရှိတာပါ ဘုန်းကြီးတို့သင်္ကစားဆရာတော်ဘုရားကြီးကိုမေခွန်းတစ်ခုမေးဘူးတဲ့ပေါ်တခါတယောက်ကအရှင်ဘုရားတဲ့တပည့်တော်တို့လူတွေဟာသေရက်တောက်ပြီးတော့အေးစိစိလေးနေနေလဲအပြစ်မရှိဘူးမို့လားတဲ့မြတ်စွာဘုရားကဘာဖြစ်လို့၅ပါးတိလာထဲမှာထည့်ထားရတာလဲဆိုတော့သင်္ကစားဆရာတော်ကြီးကဥပမာနဲ့ပြောတယ်တကားတဲ့ရှင်းတော့ကမြည်ဖို့နှစ်ယောက်ရှိတယ်မြည်ဖို့နှစ်ယောက်ရှိတော့သူတို့ကလွားတွေငွေထားတယ်ပေါ့အိမ်အောက်မှာထားတယ်အဖိုးဖြစ်တဲ့လူကမြည်ကိုညံ့ညံ့ပြင်းနေတယ်။ငါမြည်အောက်ကဂျိုတောင်ကြီးအိပ်ပြီလား။ဂျိုတောင်ကြီးဆိုတော့နွားကြီးတောင်ဂျိုတောင်တောင်ကြီးနဲ့ကျန်းတဲ့နွားကြီးပေါ့။အိပ်ပါပြီကိုဆိုအညာချက်ချက်လက်ချက်အိပ်ကြပြန်။နေတိုင်းနေတိုင်းအဖိုးဖြစ်တဲ့လူကငါမြည်အိပ်ခါနေကြတယ်။ဂျိုတောင်ကြီးအိပ်ပြီလားကွ။အိပ်ပါပြီကိုဆိုရင်အိပ်သွားတယ်။အဲ့တော့မြည်ကြီးရဲ့စဉ်းစားတယ်။အဘကလည်းပဲဘာဖြစ်လို့ဂျိုတောင်ကြီးမေးနေနွားတွေအများကြီးရှိတာဂျိုတောင်ကြီးအိပ်ပြီလားအိပ်ပြီလားနဲ့မေးလိုက်တာလို့ပြောတယ်ပေါ့။ပြောတော့ကြတော့အဖိုးကနေပြီးတော့ရှင်းပြတယ်ငါမြည်တဲ့ဂျိုတောင်ကြီးကသူမအိပ်ဘူးဆိုရင်ကျန်တဲ့နွားတွေကိုနှောက်ရက်တက်တာတဲ့အဲ့တော့ကျန်တဲ့နွားတွေအေးရေးပြက်တာပေါ့ကွာတဲ့ဒါကြောင့်မို့သူအိပ်ဖို့ရည်ကြည်တာတဲ့သူအိပ်လို့ရှိရင်ကျန်တဲ့နွားတွေလည်းပဲကောင်းကောင်းအိပ်ရပြီးတော့ကောင်းကောင်းစားရပြီးတော့ကျန်းမာရေးကောင်းတာပေါ့တဲ့ဒီလိုဖြေလိုက်အဲ့တော့ဆရာတော်ကထည့်ချင်တယ်ဒီလိုပဲတဲ့ငါးပါးတိလာထဲမှာသူရမေရီကသေရက်တောက်တာအဲ့ဂျိုတောင်ကြီးနဲ့တူတဲ့ဘာဖြစ်လို့လဲဆိုတော့ရိုးရိုးကောင်းနေတဲ့ပုံကိုတယောက်ပဲရက်သေးစားလေးဝင်လာပြီဆိုလို့ရှိရင်အားရိုက်ဖို့တက်ဖို့ဝန်မလေးဘူးတွေ့ရပြစီယူဖို့ရိုက်ဖွဲ့ဖို့ဝန်မလေးဘူးသူတော်ဘာသာမယာတွေ့လို့ရှိရင်ချက်စီးဖို့ဝန်မလေးတော့ဘူးပါဇက်ကလည်းဟိုပြောဒီပြောမူတာဝါရသိက္ခာကျိုးဖို့ဝန်မလေးတော့ဘူးဒါကြောင့်မို့ဂျိုတော်ကြီးကသူ့အတူနေရင်တော့ကောင်းတယ်တဲ့သို့တော့မအိပ်ဖဲနဲ့သူဟာလျှောက်ပြီးတော့တောက်လို့လို့ရန်ကားလိုက်လို့ရှိရင်ငါးပါးတိလာတပါးမှကြံမှမဟုတ်တော့ဘူးတဲ့ဒါတင်ကစားဆရာတော်ကြီးကဥပမာလေးနဲ့မိန့်တော်မူခဲ့ပါဒါကြောင့်မို့ဒီငါးပါးတိလာကိုချင်းတရားဟာတိတ်အရေးကြီးပါလေဒီငါးပါးတိလာကိုချင်းတရားကောင်းပြီဆိုလို့ရှိရင်လည်းပဲတမလွန်ဘဝအတွက်အပြစ်မှုတွေကျူးလွန်မှုနဲ့ပြီးတော့နောက်ဆုံးမှမြင့်မြတ်တဲ့ဘဝတည်ဆောက်နိုင်ပါတယ်တိလာလည်းပဲကျင့်ရမယ့်တိလာနောက်ပြီးတော့ရှောင်ရမယ့်တီလာငါးပါးတီလာကရှောင်ရမယ့်တီလာလို့ခေါ်ပါတယ်။ကျင့်ရမယ့်တီလာဆိုတာဘာလဲဆိုတော့ဇနီးမောင်နှံတို့ရှိရင်ယောက်ျားမဘက်ကမျိုးကိုညီမကျင့်တယ်လို့ကိုယ့်ဘက်ကမျိုးကိုလည်းညီမကျင့်တယ်ဒါကျင့်ရမယ့်တီလာ။ငါးပါးတီလာတချို့ပုဂ္ဂိုလ်တွေကလုံပါတယ်မလုံဘူးမဟုတ်ဘူး။ဒါကြောင့်မို့လို့ကျင့်ရမယ့်တီလာကြတော့ကိုယ်မျိုးကြတမျိုးသူ့မျိုးကြတမျိုးသွားလို့အကတိလိုက်လို့ရှိရင်ဒီအိမ်တော်ကြီးကမရဲနိုင်ပါဘူး။ပျက်စီးတတ်တယ်တဲ့ဒီပုဂ္ဂိုလ်ကတရားပြည့်ဝတယ်လို့မခေါ်ပါဘူး။ဒီလိုငါးပါးတီလာလေးလုံပြီးတော့ဟုတ်လားအကတိလိုက်ပြီးတော့မျက်နှာလိုက်တဲ့ပုံကူမျိုးဖြစ်လို့ရှိရင်သီလပြည့်ဝတယ်လို့မခေါ်ပါဘူး။ဒါကြောင့်သီလပြည့်ဝဖြစ်ခြင်းလို့ရှိရင်ကျင့်ရမယ့်သီလကိုလည်းဖြည့်ကျင့်ရတယ်။ရှောင်ရမယ့်သီလကိုလည်းရှောင်ကျင့်ရတယ်။ဒီနှစ်ချက်ပြည့်စုံမှာကိုကျင့်တရားပြည့်စုံတယ်လို့ခေါ်ရပါဘူး။နောက်တတိယချက်ကဘာလဲဆိုတော့စာကတံပရာတဲ့စွန့်ကျင်ပေကံထူတန်းခြင်းစွန့်လွတ်နိဗ္ဗာန်ခံမှုနဲ့ပြည့်စုံခြင်းလည်းဤဒါကပတိယရိယတာဝကောဝိကတမလမစ္စေရိနာစေတတာအဂါရံဣဇာဝတတိမௌတာစာကိုပိယတာပါဏိဝတကရတောရှားစာယောဂောဒါနတံဝိပါကရတောတဲ့နောက်ဆုံးတတိယချက်ကမြင့်မြတ်တဲ့ဘဝတစ်ခုကိုပိုင်ဆိုင်ခြင်းပါတယ်ဆိုလို့ရှိရင်နိလန်လေးတွေတတိယချက်ကစွန့်ကျဲပေကံလှူဒန်းမှုနဲ့ပြည့်စုံရမယ်ဒါမှမဟုတ်စွန့်လွတ်နိဗ္ဗာန်ခံခြင်းနဲ့ပြည့်စုံရတယ်အဲ့တော့တူတယ်တန်းတယ်ဆိုတဲ့နေရာမှာဒါနဆိုတာဘာလဲလို့မေးကိုယ်ရှိတဲ့ပစ္စည်းပေးပြလိုက်တယ်အဲ့ဒါဒါနဒါနရဲ့သဘောကလွယ်လွယ်လေးပါကိုယ်ရှိနေတဲ့ပစ္စည်းကိုစွန့်ပြလိုက်တဲ့ဒါနကြောင်းမြန်ပြန်လိုက်ရယူခြင်းနဲ့သိရှိရင်ဒါနမဖြစ်ဘူးပေါ့တချို့ပုဂ္ဂိုလ်တွေကဒါနပြုတဲ့အခါမှာဟာငါတို့မပြုလို့မကောင်းသေးပါဘူးသူချီးကျူးတာလေးတော့ခံနေနေတယ်အဲ့ဒါယူခြင်းနဲ့သိနေပြုတာပဲဟာငါတို့ဒါနပြုမှတန်ត្រာသွားတဲ့အခါမှာပစ္စည်းဥစ္စာပေါ်လိမ့်မယ်ဒါမှငါတို့သူများတွေကနေဟာသူတို့ကလှူလိုက်တန်းလိုက်တာလို့ချီးကျူးကြလိမ့်မယ်လူတွေကလည်းမချေပြားထောက်နိုင်လိမ့်မယ်ဒီလိုဟာလေးယူခြင်းစိတ်ရှိပြီဆိုရင်ဒါဒါနမဖြစ်တော့မြတ်စွာဘုရားကဒါနံပရိစ္ဆာကလက္ခဏာဒါနဆိုတာဘာလဲတခွန်းနဲ့ပြောပါသေးစွန့်တာဒါနကြောင်းမြန်ပြန်လိုက်ရယူခြင်းတာဒါနမဟုတ်ရယူခြင်းတယ်ဆိုတဲ့နေရာမှာချီးကျူးခံတာလေးကိုရယူခြင်းတာကိုပဲဒါနဆိုတာစစ်ဖို့မလွယ်ဘူးဘာဖြစ်လို့လဲအကုသို့ရောသွားပြီတဲ့လောဘတရားသူများကဲ့ရဲ့မှာသူ့လိုပြုတဲ့ဒေါသတရားဒီလောဘဒေါသတွေဝင်နေလို့ရှိရင်ဒါနဆိုတာမဖြစ်ပါဘူး။အဲ့တော့ဘာဖြစ်လဲဒါနပြုတဲ့နေရာမှာတန်ဃာတော်ရှင်မြတ်တွေဆုံးကတ်တယ်။တပည့်တော်တွေဆုံးကိုပုံပြီးပြီးတော့တန်ဃာတော်ရှင်မြတ်တွေပရိယပရိပတ်စာသင်စာကြညဘုရားဥပ္ပတရားထိုင်လုပ်တွေလုပ်ပြီးတော့တိညာတူတွေရပါစေဆိုရင်အဲ့ဒီဟာဒါနဖြစ်သွားတော့မေတ္တာတရားတွေခြံရံပြီးတော့ကိုလိုချင်သိနေပြုတာမဟုတ်တော့ဘူး။ ဒီလိုမှမဟုတ်ပဲနဲ့ဤတံမီပုံညာနိဗ္ဗာန်တပစ္စည်းဟောတုဒီကုသိုလ်ကနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့ပြုလိုက်ဒါလည်းပဲဒါနဖြစ်တယ်နိဗ္ဗာန်ကိုမျက်မှောက်ပြုပြစေဆိုရင်31ပုံထဲမှာရယူခြင်းနဲ့စိတ်ချစ်ခြင်းနဲ့စိတ်မရှိတော့ဘူး31ပုံကြီးကိုစွန့်ပြလိုက်တာအဲ့ဒါနိဗ္ဗာန်ကိုရောက်သွားတာအဲ့ဒီနိဗ္ဗာန်ကိုအာရုံပြုရင်လည်း31ပုံကိုစွန့်ရရောက်တဲ့အတွက်ဒါနဖြစ်သွားတယ်ဒီဒါနပြုကနိဗ္ဗာန်ကိုရောက်တတ်တယ်တဲ့ဒါနပြုတဲ့အခါမှာရယူခြင်းစိတ်နဲ့မပြုရဘူးအဲ့ဒီလိုစွန့်လွတ်တဲ့စိတ်နဲ့ပြုရတယ်ဒါမှသာသနာစွန့်ကြဲပေးကံပြုတန်းနဲ့ပြည့်စုံတာတဲ့ဘုန်းကြီးတို့တချို့ခရိယဘာသာဝင်တွေတောင်မှဒီစိတ်နဲ့ပြုနေကြတာပဲမာတာပိစာတို့ဘုန်းကြီးတို့နိဗ္ဗာန်ခန္ဓာတွေကြည့်ဘာမှညှို့လင်းချက်မရှိခဲ့ပါဘူးခုလည်းပဲဒီဂိတ်တို့ဘာလို့ဘုန်းကြီးတို့အာဖရိကတိုင်းမှာကူညီနေတယ်ဘာမျိုးလဲကျမှာမရှိသူတို့ကဒါနဖြစ်တာဗုဒ္ဓဘာသာဝင်မဟုတ်ပေမဲ့သူတို့ရဲ့ဒါနကနိဗ္ဗာန်ရောက်ကြောင်းဖြစ်ကိုဖြစ်တယ်လို့ပြောလို့ရတယ်စာပေနဲ့ညီပါတယ်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကြတော့ဒါနဆိုတဲ့နေရာမှာတွန်းဆုံတွန်းဆုံနဲ့ကိုယ့်အတွက်ရမှလူချင်းနေဆိုရင်ဒါဒါနမဖြစ်ဘူးတဲ့ပရမတ္ထတရားဆိုတာမျက်နှာမလိုက်ပါဘူးဗုဒ္ဓဘာသာဝင်ကပါရမီဖြစ်ပြီးတော့ခရစ်စတန်တွေမှာပါရမီမဖြစ်ဘူးဆိုတာမရှိပါဘူးစိတ်တဲ့ပေါ်မှာမူတည်တယ်ဒါကြောင့်မို့ဒီလိုစွန့်ကြဲပိတ်ကံပြန်တမ်းမှုနဲ့လည်းပြည့်စုံရတယ်။ရယူမှုနဲ့သွားပြီးမလုံနဲ့။ဒီဟာလို့ရင်ကောင်းတာလို့ရင်ကောင်းချောင်ရတယ်ဆိုတာစုမတောင်းနဲ့ပဲပြည့်စုံတယ်။လောကီကျိုးဆိုတာဒီမျိုးစီဆိုင်ရင်ဒီသစ်ပင်ပေါက်တဲ့စုမတောင်းနဲ့ပဲဖြစ်တာပဲ။အဲလောကုတ္တရာကျိုးဖြစ်တဲ့နိဗ္ဗာန်ကိုတော့ရည်မှန်းပြီးတော့ဆုတောင်းပြီးတော့လှူရတယ်။နောက်ပြီးတော့အခွင့်အရေးဆိုလို့ရှိရင်လည်းစွန့်လွတ်နိဗ္ဗာန်ခံတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒါမှသာကတံ္မာဖြစ်ပါတယ်။တချို့ကကြတော့ဗာလဲဆိုတော့လုပ်ငန်းနဲ့ပတ်သက်လာလို့ရှိရင်နောက်ဆုံးနဲ့အပားပို့တယ်။ရစရာရှိတာနဲ့ပတ်သက်လို့ရှိရင်ကိုယ်ကပဲပို့လို့ခြင်းနဲ့ဆိုရင်ဒီပုဂ္ဂိုလ်ကလည်းစာကားနဲ့မပြည့်စုံဘူး။စိတ်တက်ကတချို့ချင်းနဲ့နှိမ့်ကြသွားတတ်တယ်။လုပ်ငန်းဆိုလို့ရှိရင်ငါတက်နိုင်နေမြတ်ဥဆောင်လုပ်မယ်ဆိုရင်စိတ်တက်ကမြင်သွားတယ်လူတော့ပင်မန်းတာပေါ့။ဘေးကတော့အတဲ့တဲ့မှာပေါ့။ဒါကြီးကစိတ်တက်ကသိမြက်သွားတယ်။ရစီရရှိတို့ဖွင့်ရေးကြလို့ရှိရင်သူတို့များများယူပါစီငါနည်းနည်းယူမယ်ဆိုရင်ဘေးကတော့အတဲ့တဲ့မှာပဲ။တိုင်းမဲ့စိတ်တက်ကတော့မေတ္တာတရားတွေခန္တီတရားတွေနဲ့သူတော်ကောင်းတွေကြည့်ရင်သိပြင်းပြတဲ့ပုဂ္ဂိုလ်ဖြစ်သွားတာအဲ့ဒါပါရမီရှင်လို့ခေါ်ရပါတယ်။ရိုးရိုးပုဂ္ဂိုလ်တွေကတော့ပစ္စည်းဝတ္ထုရမှမျက်စိနဲ့မြင်ရမှဒါတွေကိုယုံကြည်ကြတယ်။ပါရမီရှင်တွေကတော့ဘုစိတ်တက်စွန့်အားမြင့်တက်တယ်ဆိုရင်အလုံးစွန့်လွတ်နိုင်တယ်ပေါ့။အဲ့ဒီလိုစွန့်လွတ်နိုင်မှုနဲ့လည်းပြည့်စုံရတယ်တဲ့။ဟောနံပါတ်၄ကဘာလဲဆိုတော့ပညာတံ္ဘရာ။ပညာတံ္ဘရာဆိုတာဘာလဲဆိုတော့ပညာနဲ့ပြည့်စုံခြင်းတဲ့။ပညာနဲ့ပြည့်စုံခြင်းပထမအကျဉ်းသားအစွန်ထွက်တဲ့ကိလေသာတွေကိုပယ်ရပါတယ်။ဘာတွေလဲ။အဘိဇ္ဇာဝိတမလောဘမတရားတဲ့ဖြင့်သူများပြည့်စည်လူချင်းတဲ့လောဘတွေပယ်ရပါတယ်။ကိုယ့်ရဲ့တရားတဲ့ဖြင့်စီးပွားရေးချပြီးတော့တရားတဲ့ဖြင့်စီးပွားရေးလုပ်တဲ့လောဘကတော့လူတွေဒါကြည့်ရမှာပဲ။ဒီလောဘမှမရှိရင်လည်းစီးပွားရေးလုပ်လို့ကိုမရတော့ဘူး။ဒါကြောင့်မို့တရားတဲ့ဖြင့်လုပ်တဲ့စီးပွားရေးတာယာမှုကတော့ထိုက်တဲ့လောက်ရှိနေပြီ။အဲမတရားတဲ့ဖြင့်သွားမလုပ်နဲ့ဒီလောဘတွေပယ်လို့ရှိရင်ပညာရှင်ဖြစ်သွားမှာပဲ။နောက်ပြီးတော့သူတော်ဘာပေါ်မှာစိတ်ဆိုးတာလောက်ကတော့ဒေါသကိစ္စမရှိဘူး။ဒီလိုမှဟုတ်နဲ့သိကြည်ပြည့်စည်ခြင်းနဲ့စိတ်အာဃာတကြီးတွေဖွဲ့တဲ့စိတ်ဓာရီကိုလည်းပယ်ရတာ။အဲ့တော့ထင်ရှားတဲ့လောဘဒေါသမတရားတဲ့လောဘဒေါသအတ္တမလောဘဒေါသတွေပယ်လိုက်ရင်ဘာဖြစ်လဲဆိုတော့ပညာရှင်ဖြစ်တော့တာ။ပညာရှင်ဆိုတာဘုန်းကြီးတို့မြတ်စွာဘုရားတို့ကဘွဲ့တီတီကိုပညာလို့မခေါ်ပါဘူး။သူကသူ BA ဘွဲ့ရရ PhD ဘွဲ့ရရဘုန်းကြီးတွေဆိုရင်ဓမ္မတရိယဘွဲ့ရရနိုင်ငံတော်ကပေးတဲ့ဘွဲ့ကြီးဘလောက်ရရကုသိုလ်ကိုကုသိုလ်မှမသိဘူးအကုသိုလ်ကိုအကုသိုလ်မှမသိဘူးရောထွေးနေတယ်အပြစ်ရှိတဲ့တရားအပြစ်မရှိတဲ့တရားရောထွေးနေတယ်ဆိုရင်ဒါပညာရှင်မဖြစ်ပါဘူးသူကသူဘွဲ့ကြီးမိုးထီအောင်ရနေပြီအဲ့တော့ပညာရှင်ဖြစ်ခြင်းဘာလို့လဲဆိုတော့ဩဒါကောင်းတဲ့လို့ဒါမကောင်းတဲ့လို့ဒါနားလည်ရပါတယ်ကုသိုလ်ပြုတာတောင်းမှဘုံပကသနာတွေနဲ့မမောပြီးတော့ပြုလို့ရှိရင်မကောင်းဘူးအကုသိုလ်စိတ်ဖြစ်တယ်သူလွတ်လွတ်ကျွတ်ကျွတ်တန်ဃာတော်ရှင်မြတ်တွေကိုချမ်းသာပါစေအလူခံပုဂ္ဂိုလ်တွေတောင်းဆိုနေတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သူချမ်းသာပါစေဆိုတဲ့စိတ်တန်တန်နဲ့လူရင်းကုသိုလ်ဖြစ်တယ်လူတန်းတဲ့နေရာမှာတောင်းမှဘုံပကသနာနဲ့လူရင်းမကောင်းဘူးရိုးရိုးစိတ်တက်လေးနဲ့ချမ်းသာတဲ့မေတ္တာတရားနဲ့လူရင်းကောင်းတယ်လို့အဲ့ဒီလိုခွဲခြားသိရင်ပညာရှင်ဖြစ်သွားတယ်သူကသူတဏ္ဍာန်မှမအောင်နေပေဒါမြတ်စွာဘုရားရဲ့အလိုပညာရှင်လို့ခေါ်ရပါတယ်ဘွဲ့ဒီတွေရပြီးယာရုတိကြီးနေပြီမဲ့လို့ကုသိုလ်လုပ်တဲ့နေရာမှာအကုသိုလ်တွေရောထွေးပြီးတော့ဘုံမကာတနာတွေနဲ့ရောနေတယ်။ကုသိုလ်မှန်မသိအကုသိုလ်ဖြစ်မှမသိရင်ဒီပုဂ္ဂိုလ်ကဘယ်လောက်ပဲကြာကြာကြီးကြီးဘယ်လောက်ပဲဘွဲ့ဒီတွေမြင့်မြင့်ပညာရှင်လို့မခေါ်နိုင်ပါဘူး။ဒါကြောင့်မို့ပညာရှင်ဖြစ်ခြင်းထင်ရှားနေတဲ့လောဘဒေါသတွေကိုတတ်နိုင်တယ်များမတရားတဲ့လောဘဒေါသကိုပယ်ပြီးတော့ဘာလို့ရမလဲဆိုတော့ကောင်းတာကိုကောင်းမှန်သိအောင်ကြိုးစားရပါတယ်မကောင်းတာကိုမကောင်းမှန်သိအောင်ကြိုးစားရင်အဲ့ဒါသိသွားရင်ပညာရှင်ဖြစ်ပြီတဲ့အဲ့ဒီ၄ပါးနဲ့တိထောက်ရတယ်နံပါတ်၁က ယုံကြည်မှုစွမ်းအားဖရာစစ်တရားမှန်တရားစစ်တရားမှန်တန်ခါစစ်တန်ခါမှန်ယုံကြည်ရတယ်။နံပါတ်၄ကကိုကျင်တရားစွမ်းအားရှောင်ရမယ်ကိုကျင်တရားကျင့်ရမယ်ကိုကျင်တရားနဲ့ပြည့်စုံရတယ်။နံပါတ်၃ကသာသတံပရာစွန့်ကြဲပေးကံလူတန်းချင်းစွန့်လွတ်နေတာခံခြင်းဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ပြည့်စုံရတယ်။နံပါတ်၄ကောင်းတာမကောင်းတာကိုခွဲခြားသိတဲ့ပညာနဲ့ပြည့်စုံတယ်။ဒီလေးချက်နဲ့ပြည့်စုံရင်မြင့်မြတ်တဲ့ဘဝပတ်ကျန်ဖြစ်ဖို့ဆူတောင်းမနေနဲ့တဲ့လို့လို့ဖြစ်သွားပါပဲလို့မြတ်စွာဘုရားကနာထပင်တတိကိုဟောကြားခဲ့ပါတယ်။ဒီတရားကိုယနေ့ကုသိုလ်ကောင်းမှုပြုတဲ့သင်္ကေတင်းတို့ကိုဘုန်းကြီးကဓမ္မဒါနာဖြစ်နဲ့လက်ဆောင်ပေးပါတယ်။အဲ့ဒီသရတိလသာကပညာဆိုတဲ့တရား၄ပါးကိုအညီအမျှကျင့်သုံးပြီးတော့ပါရမီများကိုဆက်လက်ဖြစ်ကျင့်နိုင်ကြပါစေ။မြင့်မြတ်တဲ့ဘဝကိုတည်ဆောက်နိုင်ကြပါစေ။အဲ့ဒီလိုတည်ဆောက်ပြီးတော့တစ်ပြေးပြေးနဲ့ပါရမီတွေရင့်ကျက်ပြီးတော့နောက်ဆုံးမှာမညင်ပူညံဖြင့်နိဗ္ဗာန်ကိုပြည့်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကျင့်နေပြုတဲ့ကုသိုလ်ရဲ့ဖိုးပါကမြတ်တန်ပေးဝေပြီးတော့နိဗ္ဗာန်အာရုံပြုရည်စက်ချအားလုံးနဲ့လိုက်ဆိုပါ